Welcome to the Voice of America in Burmese.
ပြည်နယ်ကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်ဒီဇင်ဘာလ9ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ3249လိုင်းလံမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါကျွန်တော်တို့အခုပဲတိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာရုပ်တံအဖြစ်နဲ့ပါပူးတွဲတင်ဆက်သွားမယ်ဒီအစီအစဉ်ကိုကျွန်တော်ညံဝင်းအောင်ကတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ဗျာ
မင်္ဂလာမနက်ခင်းပါသောရရှင်များရှင်ကျွန်မဒင်ဂီထိုက်ပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူတင်ပြပေးပါမယ်သမရအဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ကိုနေအိမ်အခြေချုပ်အဖြစ်နဲ့ထောင်ဒဏ်2နှစ်စစ်ကောင်စီကပြစ်ဒဏ်ချမှတ်ပါတယ်ချင်းမြင့်တိုင်းဆန္ဒပြပွဲကိုကားနဲ့တိုက်ခြေအဆင့်နဲ့ပြစ်ခတ်ခဲ့တဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့လူရက်ကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကအပြင်းထန်ဆုံးပြစ်တင်ရှုတ်ချလိုက်ပါတယ်။ဘီဂျင်းဆောင်းရာသီအိုလံပစ်ပွဲတော်ကိုအမေရိကန်ကတန်တမာအဖွဲ့ဆီလွတ်မှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်နားဆင်ချက်ရပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။အဲ့လိုထိတ်တန့်ရောက်တဲ့တွင်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ပေါ်ထောင်ဒဏ်ပြစ်ဒဏ်ချမှတ်ခဲ့တာနဲ့ပတ်သက်လို့American Asuya ရဲ့သဘောထားဘယ်လိုရှိပါသလဲ
The Burmese military regime's unjust conviction of Aung San Suu Kyi and the repression of other democratically elected officials are yet further affronts to democracy.
အင်ဂျူတော်ပြောခွင့်ရပုဂ္ဂိုလ်ရန်ဆက်ကီပြောကြားသွားတာပါတရင်နေပြပချင်းနားဆင်ရဖို့ရှိပါတယ်တခါလူငယ်တွေစစ်ကောင်စီကိုဘာကြောင့်လက်နက်ကင်တိုက်လာကြသလဲပြီးတော့မကွေးတိုင်းရဲ့ဒီလေတပ်ဌာနချုပ်တွေကပြစ်ခတ်တန်တွေအကြောင်းOmicron ပိုးသစ်ကြောင့်အိန္ဒိယနဲ့ကလေးမျိုးကြားလေကြောင်းခီးစဉ်တွေရပ်ဆိုင်းလိုက်တဲ့အကြောင်းတွေကိုတင်ပြသွားဖို့ရှိပါတယ်။အခုရင်ဆုံးတော့အင်ကာနိမနက်ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ဂီထိုက်တဲ့အတူတင်ပြသွားမှာပါခင်ဗျာ
။သမရဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ကိုနေပြည်တော်အထူးတရားရုံးကအမှုနှစ်ခုအတွက်ထောင်ဒဏ်၄နှစ်စီတင်းလာနေကချမှတ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့သမရဝင်းမြင့်တို့ကိုချမှတ်လိုက်တဲ့ထောင်ဒဏ်ပြစ်ဒဏ်ကိုစစ်ကောင်စီဥက္ကဋ္ဌကတင်းလာနေမှာပဲ short point ထုတ်ပါတယ်။ဒေါအောင်ဆန်းစုကြည်နဲ့ဝင်းမြင့်တို့ကိုချမှတ်ထားတဲ့ထောင်ဒဏ်၄နှစ်ထဲကနှစ်နှစ်ကိုစစ်ကောင်စီဥက္ကဋ္ဌအနေနဲ့လူငင်းသက်သာခွင့်ပေးလိုက်တယ်လို့မြမအတန်ကကြေညာတာပါ။ကျန်နေတဲ့ပြစ်ဒဏ်နှစ်နှစ်ကိုလည်းလက်ရှိထိန်းသိမ်းထားတဲ့နေအိမ်မှာပဲချက်ခံစီဖို့စစ်ကောင်စီဥက္ကဋ္ဌအမိန့်နဲ့ထုတ်ပြန်ပါတယ်။သမရနဲ့နိုင်ငံတော်အတိုင်ပင်ခံနောက်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမြို့အောင်တို့၃ဦးကိုရာဇသက်ကြီးပုံမှ905ခခွေးနဲ့ပူရယ်တရားဆွဲထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်လှုံ့ဆော်မှုအတွက်၃ဦးလုံးကိုအမြင့်ဆုံးထောင်ဒဏ်2နှစ်စီနဲ့သမရအဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ကိုတော့ပုံမှန်25နဲ့တီးခြားစီတရားစွဲခံထားရတဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေချိုးဖောက်တဲ့ဆိုတဲ့အမှုတွေအတွက်ထောင်ဒဏ်2နှစ်စီချမှတ်ပါတယ်။အမှုတွေနဲ့ပတ်သက်လို့အထက်တရားရုံးအဆင့်ဆင့်ယူခံသွားမယ်လို့တော့စုံစမ်းသိရှိထားရပါတယ်ရှင်။
ကုလသမဂ္ဂမှာမြန်မာနိုင်ငံနဲ့အာဖဂန်နစ္စတန်နိုင်ငံတို့အတွက်ဘယ်သူကိုကိုယ်စားပြုခွင့်ပေးမလဲဆိုတာစဉ်းစားဆုံးဖြတ်မဲ့အစီအစဉ်ကိုကုလသမဂ္ဂရဲ့ကိုယ်စားလှယ်စည်းစိမ်လက်ခံရေးကော်မတီကဆိုင်းငံ့လိုက်တဲ့ဒီဇင်ဘာလ1ရက်နေ့ဆုံးဖြတ်ချက်ကိုဒီဇင်ဘာ6ရက်တနင်္လာနေ့ကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာအများသဘောတူညီချက်နဲ့အတည်ပြုလိုက်ပါတယ်။ဒါဟာမြန်မာစစ်ကောင်စီနဲ့အာဖဂန်ကိုသိမ်းပိုက်ထားတဲ့တာလီဘန်တွေကတင်သွင်းတဲ့ကုလဆိုင်ရာကိုယ်စားလှယ်တွေကိုထယ်သွင်းစဉ်းစားရွေးချယ်မှုမလုပ်တော့ဘဲငင်းပယ်လိုက်တဲ့သဘောဖြစ်ပါတယ်။ဒါကြောင့်တနင်္လာနေ့ကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့အတည်ပြုဆုံးဖြတ်ချက်အရမြန်မာတမ္မာကြီးဦးကျော်မိုးထွန်းနဲ့ရခိုင်အာဖဂန်တမ္မာကြီးတို့ဟာကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်တွေအဖြစ်ဆက်လက်တာဝန်ယူခွင့်ရသွားကြတာဖြစ်ပါတယ်။တနင်္လာနေ့ကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံကိုတော့တမ္မာကြီးဦးကျော်မိုးထွန်းရောရခိုင်အာဖဂန်အစိုးရရဲ့ကုလဆိုင်ရာတမ္မာကြီးပါလာရောက်စကားပြောဆိုခြင်းမရှိခဲ့ပါဘူး။မြန်မာနိုင်ငံမှာဆီအာနာသိမ်းမှုကိုဆန့်ကျင်ကြောင်းဖေဖော်ဝါရီ26ရက်နေ့ကကုလညီလာခံမှာမေကွန်းပြောခဲ့တဲ့အမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုနိုင်ငံတော်တစ္ဆာဖောက်မှုအဖြစ်စစ်ကောင်စီကဆွဆွဲထားပြီးယာရုကနေဖယ်ရှားကြောင်းကြေညာထားသလိုသူ့နေရာမှာဝါရှင်တန် DC ကမြန်မာစစ်တပ်မှုနဲ့အစားထိုးဖို့ကိုလည်းကြိုးပမ်းနေတာဖြစ်ပါတယ်
ရန်ကုန်တိုင်းချင်းမြိုင်မြို့နယ်တွင်တနင်္ဂနွေနေ့မနေ့ပိုင်းကဆန္ဒသိမ်းမှုဆန့်ကျင်ဆန္ဒပြပွဲကိုလုံခြုံရေးတပ်ဖွဲ့ကကားနဲ့ဝင်တိုက်ပြီးတဲ့နောက်လက်နက်မဲ့ရဲသားတွေကိုကြီးအစ်စ်နဲ့ပြစ်ခတ်ခဲ့တဲ့လောက်ရအပေါ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအပြင်းထန်ဆုံးဖြစ်တင်ရှုတ်ချလိုက်ပြီးဖမ်းထားတဲ့နိုင်ငံရေးအကျဉ်းသားအလုံးပြန်လွှတ်ပေးဖို့လဲစစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်
Killing of peaceful demonstrators violates the fundamental human rights, freedom of expression, and the rights of
ညီညာစွာဆန္ဒပြသူတွေကိုတပ်ဖြတ်မှုဟာအခြေခံလူ့အခွင့်အရေးကိုချိုးဖောက်မှုလွတ်လပ်စွာပြောဆို권နဲ့ညီညာစွာစိုးဝေး권ကိုချိုးဖောက်မှုဖြစ်သလိုထိမ့်သိမ့်ရှိဖို့နဲ့ဆွေးနွေးချဖို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တောင်းဆိုချက်ကိုရှင်းရှင်းလင်းလင်းအခန့်လိုက်တာဖြစ်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကတနင်္လာနေ့နယူးယောက်ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လုပ်ရဟာလက်တင်ခံနိုင်စရာမရှိကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယာယီဌာနကိုယ်စားလှယ်ရာမာနက်သန်ဘာလာခရစ်ရှနန်ကလည်းပြောပါတယ်အရက်သားတွေအပေါ်အကြမ်းဖက်နေတာတွေကိုရပ်ပြီးကျူးလွန်သူတွေကိုအရေးယူအပြစ်ပေးဖို့လဲကုလသမဂ္ဂကတောင်းဆိုထားပါတယ်ရှင
်ဒေါ်ဆန်းစုကြည်ပေါ်နိုင်ငံတော်တည်ငြိမ်အေးချမ်းမှုပြပြောင်းအောင်လှုပ်ဆောင်မှုတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေချိုးဖောက်မှုအရာထောင်နှံချမှတ်လိုက်တဲ့မြန်မာစစ်ကောင်စီအပေါ်စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေတိုးမြင့်လှုပ်ဆောင်ဖို့ကုလသမဂ္ဂရဲ့လူ့အခွင့်အရေးဆိုင်ရာကျွမ်းကျင်သူ Tom Andrews ကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ်။သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်တမင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့အပေါ်စစ်တပ်ထိန်းချုပ်ထားတဲ့တရားရုံးကအခုလိုထောင်နှံစီရင်ချက်ချမှတ်တာဟာအဓိပ္ပာယ်မရှိတဲ့လုပ်ရဖြစ်ပြီးနိုင်ငံတွင်တရားဥပဒေစိုးမိုးမှုကင်းမဲ့ပုံကိုမီးမောင်းထိုးပြလိုက်တာဖြစ်တယ်လို့ Andrews ကပြောတာပါ။ဒေါ်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ဟာစစ်ကောင်စီရဲ့တရားခံနေသားဖြစ်ပြီးရာဇဝတ်သားတွေမဟုတ်ကြတဲ့အကြောင်းသူတို့နှစ်ဦးကိုအတူအယောင်တရားရုံးကပြစ်ဒဏ်စီရင်တာဟာပြင်းထန်တဲ့လူအခွင့်အရေးချိုးဖောက်မှုဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်လည်းဖြစ်တဲ့ Tom Andrews ကပြောပါတယ်။ဒါ့အပြင်ဒေါ်ဆန်းစုကြည်ပါဝင်လူထောင်ပေါင်းများစွာကိုဖမ်းဆီးပြီးပြစ်ဒဏ်စီရင်နေတာဟာမြန်မာပြည်သူတွေရဲ့နိုင်ငံသားရပိုင်ခွင့်နဲ့နိုင်ငံရေးရပိုင်권တွေကိုကျင်းထန်စွာချိုးဖောက်နေတာဖြစ်တယ်လို့သူကပြောဆိုပါတယ်ခင်ဗျာ
ဗီအိုအမေရိကန်အသံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်မနေ့ခင်နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်ရှင်တရုတ်မှာကျင်းပမဲ့2022ခုနှစ်ဘေဂျင်းဆောင်းရာသီအိုလံပစ်ပွဲတော်တွေကိုအမေရိကန်ဘက်ကတန်တမာရေးအရာသပိတ်မှောက်ကြောင်းအမေရိကန်အစိုးရကကြေညာပါတယ်။တရုတ်မှာလက်ရှိဖြစ်နေတဲ့ရှင်ကျန်းဒေသတွင်းလူမျိုးတုံးတပ်ဖြတ်မှုနဲ့လူသားမျိုးနွယ်ပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေနောက်တခြားလူ့အခွင့်အရေးချိုးဖောက်မှုတွေကြောင့်ဆောင်းရာသီအားကစားပွဲတွေကိုအမေရိကန်အစိုးရဘက်ကတန်တမာရေးဒါမှမဟုတ်လဲတခြားတရားဝင်ကိုစားပြုမှုဆေးလွတ်မှာမဟုတ်ဘူးလို့အမေရိကန်သမ္မတအင်ပီရိုပြောခွင့်ရရန်စာကီခတနင်္လာနေ့မှာသတင်းထောက်တွေကိုပြောပါတယ
် The athletes on team USA have our full support. We will be behind them 100% as we cheer them on.
အမေရိကန်အားကစားအဖွဲ့ကိုအပြည့်အဝအားပေးပံ့ပိုးမယ်အကြောင်းအမေရိကန်ပြည်တွင်းကနေပဲအားကစားသမားတွေကိုအပြည့်အဝအားပေးမှာဖြစ်တယ်လို့သမ္မတအင်ပီရိုပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါတန်တမာရေးသပိတ်မှောက်တဲ့ဆရာကတော့ဘေဂျင်းအိုလံပစ်ပွဲတော်မှာအမေရိကန်အစိုးရတာဝန်ရှိသူတွေမတက်ရောက်တာသာဖြစ်ပြီးအမေရိကန်အားကစားသမားတွေကတော့ဝင်ရောက်ရှင်ပြိုင်권ရှိပါတယ်အမေရိကန်ဘက်ကသတင်းမှောက်တာမျိုးသပိတ်မှောက်တာမျိုးလုတ်လာရင်တော့တရုတ်ဘက်ကလည်းတံပြန်ဆောင်ရွက်မယ်လို့အင်ပြူရောကြီးညာချက်မထွက်ခင်တနင်္လာနေ့မှာပဲတရုတ်နိုင်ငံသားရေးဌာနပြောခွင့်ရဆောင်လီချန်းကပြောပါတယ်ဘေကျင်းဆောင်ရသည့်အိုလံပစ်ပွဲတော်တွေကိုတော့ဖေဖော်ဝါရီလ4ရက်နေ့ကနေ20ရက်နေ့ထိကျင်းပမှာဖြစ်ပါတယ်ရှင်
။ရုရှားသမ္မတပူတင်နဲ့အိန္ဒိယဝန်ကြီးချုပ်မိုဒီတို့ဟာအိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာတွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးကိုထပ်မံအခိုင်အမာပြုလုပ်လိုက်ကြပါတယ်။လွန်ခဲ့တဲ့နှစ်တွေအတွင်းအိန္ဒိယနိုင်ငံဟာအမေရိကန်နဲ့နှီးစပ်ခဲ့ပြီးရုရှားနိုင်ငံဟာတရုတ်နဲ့နှီးစပ်ခဲ့တဲ့အတွက်ရက်တက်နေခဲ့တဲ့သူတို့နှစ်နိုင်ငံဆက်ဆံရေးကိုပြန်လည်အားပြည့်ဖို့ရည်ရွယ်တဲ့နယူးဒေလီထိပ်သီးဆွေးနွေးပွဲမှာအခုလိုအခိုင်အမာပြုလုပ်လိုက်ကြတာဖြစ်ပါတယ်။ ရုရှားသမ္မတပူတင်ကအိန္ဒိယကိုလွန်စွာအင်အားကြီးမာပြီးဖော်ရွေးတဲ့နိုင်ငံဖြစ်တယ်။စိုးတူကောင်းပဲလက်တွဲလာတဲ့မိတ်ဆွေနိုင်ငံဖြစ်တယ်လို့ပြောကြားလိုက်သလိုဝန်ကြီးချုပ်မိုရီကတော့လွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းပထဝီနိုင်ငံရေးချင်းဝင်ညာမညီမျှမှုရှိခဲ့ပေမဲ့အိန္ဒိယနဲ့ရုရှားတို့ဟာမိတ်ဆွေဖြစ်မှုမပြောင်းလဲခဲ့ဘူးလို့တုံ့ပြန်ပါတယ်။ဒီနိုင်ငံကြားပထဝီနိုင်ငံရေးအသွင်ပြောင်းလဲမှုရှိခဲ့ပေမဲ့စေအေးကာလကလေးကတရှိလာခဲ့တဲ့ကာကွယ်ရေးဆိုင်ရာခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုကတော့ဆက်လက်တရှိနေခဲ့တာပါ။အိန္ဒိယအနေနဲ့ကာကွယ်ရေးလက်နက်ပစ္စည်းတွေကိုနေရာအမျိုးမျိုးကဝယ်ယူခဲ့ပေမဲ့ရုရှားဟာအိန္ဒိယရဲ့အဓိကလက်နက်တင်သွင်းသူဖြစ်ခဲ့ပြီးအိန္ဒိယမှာတုံးနေတဲ့စစ်လက်နက်ရဲ့3ပုံ2ပုံဟာရုရှားစီကဖြစ်ပါတယ်။
တောင်အာဖရိကနိုင်ငံကဆေးရုံအဆောင်တွေမှာကိုရိုနာဗိုင်းရပ်စ်မျိုးကွဲ Omicron ကူးစက်လူနာတွေတိုးလာနေချိန်မှာပဲတောင်အာဖရိကသမ္မတကပြည်သူတွေကာကွယ်ဆေးထိုးချဖို့တနင်္လာနေ့မှာတိုက်တွန်းထားပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကကူးစက်သူ2300ရှိခဲ့ရာကနေသတင်းတစ်ပတ်အတွင်းမှာပဲကူးစက်သူ16000ကျော်ထိရုတ်တရက်ရောက်ရှိလာကြောင်းတောင်အာဖရိကနိုင်ငံရဲ့ကူးစက်ရောဂါများဆက်ရာဌာန NICD ကဖော်ပြထားပါတယ်ရှင
်။တရားစွဲဆိုမှုလည်းမလုပ်ဘဲလူမျိုးရေးကွဲပြားမှုအပေါ်အခြေခံပြီးအီသီယိုးပီးယားအစိုးရကလူတွေကိုအစုလိုက်အပြုံလိုက်ဖမ်းဆီးနေတဲ့လုပ်ရပ်အပေါ်လွန်စွာမှစိုးရိမ်ပြီးကြောင်းအမေရိကန်အပါအဝင်6နိုင်ငံကပြောကြားလိုက်ပါတယ်။အစိုးရတက်တဲ့သဘုံနေကြားတစ်နှစ်ကြာစစ်ဖြစ်ခဲ့ကြပြီးနောက်အီသီယိုးပီးယားမြို့တော်အဒစ်အဘာဘာကိုတီဂရေးသဘုံတွေချင်းကပ်လာနေတယ်ဆိုပြီးအီသီယိုးပီးယားအစိုးရကနိုဝင်ဘာ2ရက်နေ့မှာအရေးပေါ်အခြေအနေကြေညာခဲ့တာပါ။ဒီကိရေးသဘုံတွေကိုထောက်ခံအားပေးနေသူတွေလို့တန်တရာရှိသူတွေကိုဖမ်းဆီးထိန်းသိမ်းနေတယ်လို့အီသီယိုးအစိုးရကပြောပါတယ်။ဒါပေမဲ့အဲ့လိုဖမ်းဆီးမှုတွေမှာဒီတီဂရေးအနွယ်ဝင်တွေဖြစ်တဲ့မီးဘွားကစားမိခင်တွေရောတက်ကြီးရွယ်အိုတွေရောပါဝင်နေတာဖြစ်ပါတယ်ဗျာ။ထိတ်တန့်အောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သင်ကြီးထိုင်းနဲ့အတူပြောပြခဲ့တာဖြစ်ပါလေဗျာ။ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာဆက်သွယ်မေးမြန်းချက်တွေစူးစီးတင်ပြချက်တွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါလေ။နိုင်ငံတော်အတမင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုထောင်ဒဏ်ပြစ်ဒဏ်ချမှတ်မှုကမြန်မာဒီမိုကရေစီရေးနဲ့တရားဥပဒေစိုးမိုးရေးကိုထပ်ပြီးစော်ကားလိုက်တာဖြစ်တယ်လို့အမေရိကန်ကပြောဆိုလိုက်ပြီးတော်အောင်ဆန်းစုကြည်အပါအဝင်မတရားဖမ်းဆီးထိန်းသိမ်းခံနိုင်ရသူတွေအလုံးကိုပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်။ဒေါ်ဆန်းစုကြည်ပေါ်ပြစ်ဒဏ်စီရင်ချက်ဟာမျှတတဲ့စီရင်တရားရေးစီရင်ချက်မဟုတ်ဘူးလို့လည်းကုလသမဂ္ဂဘက်ကထောက်ပြပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာရဲ့တုတ်ပြန်မှုတွေကိုတော့မတ်သင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ဗျာ။
ဒေါ်အောင်ဆန်းစုကြည်အပေါ်မတရားပြစ်ဒဏ်ချမှတ်ပြီးဒီမိုကရေစီနီးကျရွေးကောက်တင်မြှောက်ထားတဲ့တာဝန်ရှိသူတွေကိုဖိနှိပ်ညှဉ်းပန်းတဲ့ဆီယနာရှင်ရဲ့လုပ်ရဟာမြန်မာဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိုထပ်မံစော်ကားလိုက်တာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကတင်းနယ်လာနေမှာပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတအိမ်ဘူရိုပြောခွင့်ရဂျန်ဆာကီကတင်းနယ်လာနေသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် The Burmese military regime's unjust conviction of Aung San Suu Kyi and the repression of
Aung San Suu Kyi ပေါ်မတရားပြစ်ဒဏ်ချမှတ်ပြီးဒီမိုကရေစီနည်းကျရွေးကောက်တင်မြှောက်ထားတဲ့တာဝန်ရှိသူတွေကိုဖိနှိပ်ညှဉ်းပန်းတဲ့ဆီယနာရှင်ရဲ့လုပ်ရဟာမြန်မာဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိုထပ်မံစော်ကားလိုက်တာဖြစ်ပါတယ်ဆီယနာရှင်ဘက်ကတရားဥပဒေစိုးမိုးရေးကိုမထီမဲ့မြင်လုပ်နေပြီးပြည်သူတွေအပေါ်ကြဲကြဲပြန့်ပြန့်အကြမ်းဖက်နေတာတွေဟာဆိုရင်မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရအောင်လုပ်ဖို့အရေးတကြီးလိုအပ်နေပြီဆိုတာကိုမိမောင်ထိုပြသနေပါတယ်။ဒေါ်အောင်ဆန်းစုကြည်ဒီမိုကရေစီနီးကျရွေးကောက်တင်မြှောက်ခံထားရတဲ့တာဝန်ရှိသူတွေအပါအဝင်မတရားဖမ်းခံထားရသူအလုံးပြန်လွှတ်ပေးရေးဆင့်အာနာရှင်ကိုတောင်းဆိုပါတယ်လို့အမေရိကန်သမ္မတအိမ်ဘူရိုပြောခွင့်ရကပြောဆိုသွားတာပါ။ဒေါ်ဆန်းစုကြည်အပေါ်ပြစ်ဒဏ်ဆင်မှုနဲ့ပတ်သက်ပြီးတင်းနယ်လာနေမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းကြေညာချက်ထုတ်ပြန်ရှုတ်ချခဲ့ပြီးမြန်မာဒီမိုကရေစီအသွင်ကူးပြောင်းမှုပြန်လည်ဖော်ဆောင်ရေးအတွက်သဘောတူညီချက်၅ရက်အတိုင်းသက်ဆိုင်သူအလုံးနဲ့တွေ့ဆုံဆွေးနွေးနိုင်ရေးဆောင်ရွက်ဖို့စစ်တပ်ကိုတိုက်တွန်းထားပါတယ်။ဒေါ်ဆန်းစုကြည်အပေါ်ပြစ်ဒဏ်ချမှတ်မှုကိုနော်ဝေနိုင်ငံခြားရေးဝန်ကြီးကလည်းကြေညာချက်ထုတ်ကန့်ကွက်ထားပါတယ်။သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တို့ကိုပြစ်ဒဏ်ဆင်ခြင်ချမှတ်မှုဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီခေါင်းဆောင်မှုဘိုင်းကို နိုင်ငံရေးအခင်းအကျင်းကနေဖယ်ထုတ်ဖို့ကြံစည်တဲ့လောက်ရာအဖြစ်ရှုမြင်ရကြောင်းနော်ဝေနိုင်ငံသားရေးဝန်ကြီးရဲ့ညင်ညာချက်မှာဖော်ပြပါတယ်။ဒေါက်ဆာဆုချီအပေါ်တရားရုံးစီရင်ချက်ချမှတ်မှုကိုတရုတ်ဘက်ကမဝေဖန်ပါဘူး။တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဆောင်းလီချန်းကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
။ဆိုရင်မြန်တဲ့友好邻邦
မြန်မာနိုင်ငံတွင်းကသက်ဆိုင်သူအလုံးအနေနဲ့နိုင်ငံရဲ့ရေရှည်အကျိုးစီးပွားကိုရည်မှန်းပြီးမတူကွဲပြားမှုတွေကိုလျှော့ချကာအခြေခံဥပဒေနဲ့ဥပဒေမူပေါင်းတွေအတွင်းကနေမြန်မာနိုင်ငံရဲ့အခြေအနေနဲ့ကန့်ညီတဲ့ခက်ခက်ခဲခဲရယူခဲ့ရတဲ့ဒီမိုကရေစီအတွင်းကူးပြောင်းမှုလုပ်ငန်းစဉ်ကိုဆက်လက်ဆောင်ရွက်ဖို့မျှော်လင့်ကြောင်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရကပြောဆိုခဲ့တာပါဒီတရားစီရင်ရေးဟာမျှတတဲ့တရားဥပဒေလုံထုံးလုံနည်းတွေနဲ့မကိုက်ညီဘူးစစ်ကောင်စီထိန်းချုပ်တဲ့တရားရုံးရဲ့အတုအယောင်တရားစီရင်မှုလို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးမီရှဲဘက်ရှလက်ကရှုတ်ချပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့လူ့အခွင့်အရေးကိုလေးစားလိုက်နာပြီးနိုင်ငံရေးအကျဉ်းသားအားလုံးကိုချက်ချင်းပြန်လွတ်ဖို့တောင်းဆိုလိုက်ပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရStephen Dujarric ကအခုလိုပြောပါတယ
် The Universal Declaration of Human Rights enshrines the principle
နိုင်ငံတကာလူ့အခွင့်အရေးကြီးညာစတဲ့မှာတရားဥပဒေရှေ့မှောက်မှာဒဏ်တူညီမျှခွင့်အပြစ်မရှိဟုမှတ်ယူခြင်းလွတ်လပ်ပြီးဘဲမလိုက်တဲ့တရားရုံးရဲ့ကြားနာမှုကိုလူမှုရှေ့မှောက်မှာမျှတစွာရရှိခွင့်စတဲ့မူတွေကိုပြဋ္ဌာန်းထားပြီးလူပုဂ္ဂိုလ်တဦးရဲ့ခုခံကာကွယ်မှုအတွေ့ဒါရီအလုံးကိုအာမခံချက်ပေးဖို့လိုအပ်ပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရကပြောဆိုခဲ့တာပါနိုင်ငံတော်အတိုင်းအမြင်ကပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုတရားရုံးကကနေဦးထောင်ဒဏ်၄နှစ်ချမှတ်ပါတယ်တရားရုံးအမိန့်ချမှတ်တဲ့နေ့မှာပဲပြစ်ဒဏ်ဆင်ရဲချက်ကိုစစ်ကောင်စီအကြီးအကဲကရွှတ်ချလိုက်ပြီးနေအိမ်အကျယ်ချုပ်နဲ့နှစ်နှစ်ကြာခံဖို့ကြေညာခဲ့တာပါဒီတရားစီရင်မှုအပေါ်မှာကုလသမဂ္ဂအထူးသဖြင့်အနောက်နိုင်ငံတွေနဲ့အခွင့်အရေးအဖွဲ့တွေကတရားစီရင်ရေးဟာမမျှတာဘူးလို့ထောက်ပြဝေဖန်နေကြတာဖြစ်ပါတယ်ရှင
်။မတ်တင်ဂီထရဲ့စူးစီးတင်ပြချက်ဖြစ်ပါတယ်ခင်ဗျာ။လူငယ်တွေဘာကြောင့်လက်နဲ့ကန်ပြီးတော်လှန်လာကြပါသလဲ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဆန္ဒပြသူတွေအများအပြားကိုတပ်ဖြတ်တာဖမ်းဆီးတာတွေခံရပြီးနောက်လူငယ်အများအပြားလက်နက်ကင်တော်လှန်ဖို့ဆုံးဖြတ်လှုပ်ဆောင်လာကြတာဖြစ်တယ်လို့ကရင်ပြည်အမျိုးသားများကာကွယ်ရေးတပ်ဖွဲ့ KNDF တပ်မှုတူကပြောပါတယ်အနုနီနဲ့မလုံလောက်တော့လို့သူတို့အခုလိုလက်နက်ကင်တိုက်ရတာလို့ပြောကြပါတယ် AFP သတင်းကိုအခြေခံပြီးမက်ခင်ဖြူတွေးပြောပြမှာဖြစ်ပါတယ်
မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်လူငယ်တွေအထက်အပါဝင်ပြီးလမ်းမထွက်ဆန္ဒပြပွဲတွေတနင်္ဂနွေလုံးအတိုင်းအတာနဲ့ပေါ်ပေါက်ခဲ့တယ်လို့အာဏာသိမ်းစစ်ကောင်စီရဲ့အင်အားသုံးဖြိုခွဲခံခဲ့ရပြီးဖမ်းဆီးထိန်းသိမ်းခံရသူတွေထောင်ထဲရှိရှိခဲ့ပါတယ်။အာဏာသိမ်းကာလကြာလာတာနဲ့အမျှလက်နက်ကင်တော်လှန်မှုတွေလည်းပိုးပြီးတော့များလာပါတယ်။ကရင်ပြည်အမျိုးသားကာကွယ်ရေးတပ်ဖွဲ့ KNDF မှာပါဝင်နေတဲ့အသက်18နှစ်အရွယ်ဗျားရယ်ကတော့သူ့အနေနဲ့အခုလိုလက်နက်ကင်လှုပ်ရှားမှုမှာပါလာဖို့အရင်ကမထွေးခဲ့ပေမဲ့လို့အာဏာသိမ်းစစ်တပ်ကိုဒီလိုနည်းနဲ့တိုက်မှဖြစ်တော့မှာမို့သူပါဝင်လာခဲ့တာဖြစ်တယ်လို့ပြောပြပါတယ်
။အဲတော့ကျွန်တော်တို့အနုအနေနဲ့ကျွန်တော်တောက်ဆော်ရတောက်ဆော်မြေရတော့ကျွန်တော်တို့ဝယ်ရပြောင်းကျွန်တော်တက်ပွဲဝယ်တဲ့မှာလဲကျွန်တော်ဒီလိုတော့တောက်တဲ့တော့ခလုံးကကျွန်တော်တို့တော့တိုက်ရမျိုးလဲကျွန်တော်တို့လောကမထိခဲ့ပါဘူးကျွန်တော်ဖြစ်လာတော့ကျွန်တော်တို့ရင်ဆိုင်ရမှာပဲ။
KNDF တပ်ဖွဲ့ထဲမှာစစ်တင်တဲ့တက်နေတဲ့မတ်ထထဆိုရင်လည်းအသက်18နှစ်သားရှိပါသေးတယ်။ပြည်သူတွေဘက်ကရက်တီကူညီခြင်းနဲ့စိတ်ကြောင့်အခုလိုခက်ခဲတဲ့စစ်တင်တဲ့ကိုလာတက်ဖြစ်တာလို့မတ်ထထကပြောပါတယ်
။လာရတော့ဒါထူလည်းမထူနိုင်ဘူး။အဲထောက်လည်းလက်လည်းတကုံနာလည်းဒါထူတော့လည်းအခက်ခဲတယ်ပေါ့။မခံစားရဘူးဘယ်လိုမခံနိုင်တော့တဲ့ထိငိုခဲရဘူးလည်းငိုခဲတာပေါ့နော်။ဒီဒီတင်နေပြီးတော့ရေးဆင်းတဲ့တက်ဆေးတဲ့တက်မယ်ဆေးတဲ့တက်ပြီးဟိုအနောက်ကနေကူညီမှာပေါ့တိုက်ပွဲဝင်တဲ့ရဲဘော်တွေကူညီမယ်ကုမီတာစုတွေလည်းကူညီမယ်ပေါ့
မြန်မာနိုင်ငံကနေရာဒေသအတော်များများမှာဆရာနာသိမ်းမှုနောက်ပိုင်းအခုလိုလူငယ်တွေအများအပြားလက်နက်ကင်တော်လှန်မှုမှာပူပေါင်းပါဝင်လာကြတာပါစစ်တင်နန်းသားနောက်တစ်ဦးဖြစ်တဲ့ဂျက်ကတော့အရင်ကလက်နက်ကင်တော်လှန်မှုတွေမှာပါဝင်ခဲ့ပြုပေမဲ့ဒီလိုစစ်တင်တဲ့တေချာတက်ခွင့်မရခဲ့ဘူးလို့ပြောပါရယ
်အရင်ကတည်းကကျွန်တော်ကတိုက်ပွဲမှာဝင်ဖူးပါတယ်ဒါပေမဲ့ကျွန်တော်ကနေလန်လည်းသိမ်းမသိဘူးတင်တန်းလည်းသိမ်းမသိဘူးအဲ့တော့အခုလောဆယ်ကျွန်တော်ပညာလာတင်တယ်ဒီနှစ်ချိန်ကျရင်ကျွန်တော်ကရှေ့တောင်ကိုထွက်ရမယ် ကျွန်တော်အသက်ပေးဖို့လည်းဝင်မလေးပါဘူးဟုတ်တန်းပြေတဲ့ပေါ့
အခုလိုတိုင်းပြည်အတွက်အသက်ပေးဖို့ဝင်မလေးဘူးလို့ပြောကြတဲ့လူငယ်တွေကတော့ဆရာနာသိမှုနောက်ပိုင်းမှာပုံများလာနေပြီးဆရာနာရှင်ကိုတော်လန်ဖို့အတွက်နေဆက်ဒေသတွေတမ်းမဲသားလက်နက်ကင်ဒေသတွေမှာအခုလိုစစ်တင်တန်းတွေလာရောက်တက်နေကြတာပါအခုခေတ်လူငယ်အများစုကဆရာနာရှင်ကိုသူတို့ခင်မှာပဲအမြင့်ပြတ်တိုက်ထုတ်လို့ကြတယ်လို့ကရင်နီမျိုးသားကာကွယ်ရေးတပ်ဖွဲ့ KNDF တပ်ရင်း၈ကတမူတူကပြောပါတယ်
ကျွန်တော်ဒီမျိုးဆက်ဟာဒီစနစ်ကိုလုံးဝအမြင့်ပြလောက်ရမယ်ဆိုရဲရွယ်ချက်ကဟိုလူရရခန်းတို့ရဲ့80ခန်းတို့မှကျွန်တော်တွေ့ရတယ်ပေါ့နော်အဲ့တော့ကျွန်တော်တက်ကတိတ်ပြီးတော့ခက်ခဲတဲ့စီယုံမှုတွေမလုပ်ရဘူးပေါ့နော်အဲ့ဒါတစ်ချက်ရှိမယ
်လက်ရှိသူတို့မှာတက်ဖွဲ့ဝင်အင်အားအများပြားရှိပေမဲ့လို့လက်နဲ့နဲ့ရိတ်ခါမလုံလောက်မှုတွေကတော့ရှိနေတယ်လို့ဒီတက်မှုကပြောပါတယ
်လက်နဲ့ကိုအာကျွန်တော်လက်ရှိလူဝင်အကူရောက်ချင်းစီတက်ဆင်ပေးနိုင်တယ်ဆိုရင်ကျွန်တော်တက်ကတိတ်ခက်လာတဲ့ဟာမဟုတ်ဘူးပေါ့နော်ဘလို့ဖြစ်ကျွန်တော်တို့ကောင်းလေးကစားလို့ရတယ်တခြားသက်တန်းနေပြီလည်းကျွန်တော်အများဆုံးကုပြနိုင်မယ်ပေါ့ပြီးတော့ခုကဟိုဒီလူဝင်အကတော့ကျွန်တော်လုံးဝပူဆောင်မလုပ်ပါဘူးအစင်သိအများကြီးရှိတယ်ပေါ့နော
်အခုဆိုရင်တော့ KNDA တက်ဖွဲ့တွေဟာကရင်ပြည်နယ်နေရာတော်မတ်များမှာရှိနေပြီလို့လည်းသူကပြောပါတယ
်ဒီကျွန်တော်တို့ KNDA ကနေရာတိုင်းမှာရှိတယ်ပေါ့နော်ကလနီတပီလုံးဒီမိုးပြက်ဖက်ခွန်နီဟိုမဲဆက်တီရဲကျွန်တော်ဟိုဒီရှစ်ဖက်ရှာတော်တီအနောက်ဖက်ဒီကရင်နယ်စာတီရှမ်းနယ်စာတီကတော့ကျွန်တော်တို့ကတော့ရှိတယ်အဲ့တော့ကျွန်တော်ထင်းချုံနယ်မြေဟာဟိုမလုံနိုင်သေးဘူးဆိုတာကဒီစီကောင်စီရဲ့စခန်းကြီးတွေတချို့တော့ပဲကြာမယ်ပေါ့နော်အဲ့တော့တော်တော်များကျွန်တော်တို့နေရာယူထားနိုင်တဲ့ဟိုအင်ရှင်သဘောမျိုးဖြစ်မယ်ပေါ့ဟုတ်
ကရင်နီမျိုးသားကာကွယ်ရေးတပ်ဖွဲ့ KNDF ဟာမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းပေါ်ပေါက်လာတဲ့လက်နက်ကင်ပြည်သူတော်လှန်ရေးအဖွဲ့တစ်ခုဖြစ်ပြီးတော့ကရားပြည်နယ်အတွင်းစစ်ကောင်စီတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်မှုတွေရှိနေတာပါဒီလိုလက်နက်ကင်တိုက်ခိုက်နေသူတွေကိုအကြမ်းဖက်အဖွဲ့တွေအဖြစ်စစ်အုပ်ချုပ်ရေးကောင်စီကသတ်မှတ်ပြောဆိုနေပေမဲ့လို့ KNDF အဖွဲ့ကတော့သူတို့ဟာအာဏာရှင်စနစ်ကိုတိုက်ဖျက်ဖို့လက်နက်ကင်တော်လှန်နေကြတာဖြစ်ပြီးစစ်အာဏာရှင်စနစ်အမြင့်ပြတ်တဲ့အထိနိုင်ငံတော်ကတခြားသောပြည်သူကာကွယ်ရေးအဖွဲ့တွေနဲ့အတူပူးပေါင်းလှုပ်ရှားသွားမှာဖြစ်တယ်လို့ပြောဆိုထားပါတယ်ရှင်
မခင်ဖြူတွေးပြောပြခဲ့တာပါခင်ဗျာမကွေးတိုင်းလေတပ်ဌာနချုပ်မှာဘာတွေဖြစ်ကုန်ပါပြီလဲကြည့်အောင်ပါမကွေးမြို့မှာရှိတဲ့စစ်ကောင်စီရဲ့လေတပ်စခန်းတစ်ခုဖြစ်တဲ့မကွေးလေတပ်စခန်းဌာနချုပ်အတွင်းမှာမနေ့ကပြစ်ခတ်တံတွေအချိန်အတော်ကြာကြာကြားခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်မကွေးမြို့တွင်းမှာတော့အချိန်တွေပုံမှန်အတိုင်းရှိနေပြီးမြို့အဝင်အထက်စစ်စေးရေးဂိတ်တွေလည်းဆက်ရှိနေတုန်းဖြစ်ပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုသားညွန့်ဦးကတင်ပြမှာပါ
မကွေးတိုင်းမကွေးမြို့နယ်ကစစ်ကောင်စီရဲ့လီဒက်ဌာနချုပ်တစ်ခုဖြစ်တဲ့မကွေးလီဒက်စခန်းဌာနချုပ်အတွင်းထဲမှာမနေ့ဒီဇင်ဘာလ9ရက်နေ့ညပိုင်းနဲ့ဒီကနေ့ဒီဇင်ဘာလ6ရက်နေ့မနေ့အစောပိုင်းပြစ်ခတ်တံတွေကြားရတယ်လို့ဒေသခံတွေကပြောပါတယ်။လီဒက်စခန်းအနီးကကြီးရွာတွေဖြစ်တဲ့စကိုင်းကန်မကြီးကန်တဲတော်ကုန်းငွားကူစတဲ့ကြီးရွာတွေကဒေသခံတွေဟာအချိန်တော်ကြာထိပြစ်ခတ်တံတွေကြားကြရတာဖြစ်ပါတယ်။ဒီပြစ်ခတ်မှုအတံတွေနဲ့ပတ်သက်လို့မကွေးဒေသခံတွေကခုလိုပြောပါတယ်
မနက်က6နာရီကျော်လောက်ကစပြီးတော့ဒီလို5နာရီကျော်7နာရီအဆက်မပြတ်တော့ပြစ်ခတ်တံတွေကြားရတယ်အပြင်နေပြီးတော့အဲမနေ့ကညကဖြစ်တယ်ဆိုတဲ့အတန်ကအဲ့လိုဟိုအချက်5နှစ်လောက်ပဲဒီနေ့မနက်မှပြီးတော့စိုးဝါးဖြစ်တာအခုမနက်ကတော့ကျွန်တော်ကိုယ်တိုင်သွားပြီးတော့ပြေးလာခဲ့တာဒီတက်စကန်ထဲမှာဟိုအဲ့မှာတနက်တနေ့ကြားရတာအချက်ပေါင်းကြောင်းပြောသွားပေါ့နော်အချက်ပေါ့ဟုတ်ကဲ့အဲ့တော့တို့တို့ကျွန်တော်တို့ဒီပြစ်ခတ်တံနဲ့ပတ်သက်ပြီးတော့ဘာကြောင့်လဲဆိုတော့ကျွန်တော်တို့လေးရင်းနေတာမရောဘူးဗျာသူတို့တက်ခဲ့ဒီတက်ခံဝင်နေမှာပဲအချိန်ပေါင်းများစွာအချိန်ပေါင်းများစွာပြစ်ခတ်နေတာ
ဒါလိုမျိုးလက်နက်ငယ်ပြစ်ခတ်တံမျိုးကိုဟိုးရင်ခြေရင်တို့ကတစ်ခါမှမကြားရဘဲနဲ့အခုမှကြားရတာကြောင့်မလို့ထူးခြားမှုဖြစ်တယ်လို့ဒေသခံတွေကယူဆပါတယ်မကွေးတိုးဝိုက်မှာအရင်တုန်းကလက်နက်ကြီးပြစ်ဆန်းသတ်မှုတွေလုပ်မယ်ဆိုရင်လမ်းတွေကျိုးပိတ်တာတက်ဆိုင်အနီးအနားဒေသခံတွေကိုကျိုးသိပြီးတာမျိုးတွေလုပ်လို့ရှိပါတယ်အခုလိုပြစ်ခတ်တံတွေကြားရတဲ့ပတ်သက်လို့ဖြေကြားပေးဖို့စစ်ကောင်စီပြန်ကြားရေးကို view ကမေးမြန်းထားပြီးမြဲအခုသတင်းရေးသားပြီးတဲ့အချိန်ထိပြန်လည်ဖြေကြားပေးခြင်းမရှိသေးပါဘူး။မကွေးလီဒက်စခန်းဌာနချုပ်ဟာမကွေးမြို့ကနေပြီးတော့တောင်တွင်းကြီးမြို့ကိုသွားတဲ့မကွေးတောင်တွင်းလမ်းမပေါ်မှာရှိတာဖြစ်ပါတယ်။အခုလိုပြစ်ခတ်တံတွေကြားရပြီးမြဲလဲမြို့ရင်းလုံခြုံရေးကပုံမှန်အတိုင်းပဲရှိတယ်လို့ဒေသခံတူကပြောပါတယ
်။မြို့ရင်းလုံခြုံရေးကမြို့ရင်းမှာတော့ဒီဥစားတော့မြို့လုံခြုံရေးဒီကြောင်ပြီးတော့ခုတောင်းတာမတွေ့ရဘူးကွာ။အကျိုးနဲ့ဘယ်လိုဘယ်လိုစကန်တာများပြီးပါလဲဘယ်လိုမြင်အောင်ကြည့်ရအောင်နော်အမှတ်တရတာဒီလိုလည်းပတ်တာလည်းတော့ဒီတော့အရှိရောလို့ဝင်နေမှာတော့အဲဘုံစစ်စေးကြည့်ရအောင်ရှိပြီ
စစ်ကောင်စီကအာဏာသိမ်းပြီးတော့လီလာကြာဧပြီလ29ရက်နေ့မနေ့အစောပိုင်းတုန်းကတော့မကွေးလီဒက်စခန်းဌာနချုပ်ကိုအဝေးပြစ်လက်ရှိရှက်တိုက်ဒုံးနဲ့ပစ်ခိုက်တိုက်ခိုက်တာခံခဲ့ရပြီးတော့လီဒက်စခန်းဌာနချုပ်တဲကအဆောက်အုံတချို့ထိခိုက်ပျက်စီးခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပူပါတယ် အလားတူလိုပဲမိတိလာလီဒတ်စခန်းဌာနချုပ်လည်းရှော့လိုက်ဒုံးနဲ့ပစ်ခတ်တက်ခိုက်တာခံခဲ့ရဘူးပါလေခင်ဗျာ
မကွေးဘက်ကအချိန်နေပြီးသွားပြန်တော့ထိုင်းနိုင်ငံဘက်ကအချိန်နေကိုလည်းကြည့်ရအောင်ပါထိုင်းနိုင်ငံမှာဗီဇာပြောင်းအိုမီကရွန်ပိုးသစ်တွေ့တဲ့လူနာရှိလာပြီလို့ထိုင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်အဲ့ဒီလူနာဟာစပိန်နိုင်ငံကတဆင့်ဝင်ရောက်လာတဲ့အမေရိကန်နိုင်ငံသားတဦးဖြစ်တယ်လို့လည်းဆိုပါတယ်ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ဗျာ
တိုင်းနိုင်ငံအတွင်းဗီဇပြောင်းကိုဗစ်ရောဂါအသစ်အိုမီကရွန်စောင့်ကြည့်မှုနဲ့ပတ်သက်လို့ဖြစ်ထွန်းတိုးတက်မှုတွေကိုထိုင်းကျန်းမာရေးဝန်ကြီးဌာနကဒီကနေ့မှပဲအသိပေးကြေညာခဲ့ရမှာဗီဇပြောင်းကိုဗစ်ရောဂါအသစ်အိုမီကရွန်ပိုးတွေ့တဲ့လူနာတွေ့ရှိပြီဆိုပြီးဆိုခဲ့ပါတယ်။ကုသရေးသိပ္ပံညွှန်ကြားရေးမှူးချုပ်ဒေါက်တာစူပါကစ်စီရီလိုက်ကတော့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်
။
ထိုင်းနိုင်ငံမှာပထမဆုံးတွေ့ရှိတဲ့ဗီဇပြောင်းကိုဗစ်ရောဂါအသစ်အိုမီကရွန်လူနာဖြစ်ပါတယ်။နောက်ထပ်လည်းထပ်ပြီးတော့တွေ့နိုင်ပါသေးတယ်။ပြည်သူလူထုအနေနဲ့သိပြီးတော့စိုးရိမ်ပူပန်မှုတွေမဖြစ်ဖို့ပြောကြင်ပါတယ်ဆိုပြီးပြောဆိုသွားခဲ့တာပါ။အိုမီကရွန်ကူးစက်ခံရသူဟာစပိန်နိုင်ငံကနေတဆင့်ထိုင်းနိုင်ငံကိုဝင်ရောက်လာတဲ့အမေရိကန်နိုင်ငံသားတဦးဖြစ်ပြီးသူ့ကိုနိုဝင်ဘာလ30ရက်နေ့မှာနမူနာစစ်ဆေးရမှာဗီဇပြောင်းကိုဗစ်ရောဂါအသစ်အိုမီကရွန်ဖြစ်နိုင်ခြေ 99.6% ရာဂိုင်းတို့မြင့်မားခဲ့တယ်လို့ဆိုပါရယ်ဒီဇင်ဘာလ3ရက်နေ့ထပ်မံစစ်ဆေးချက်အရထိုင်းနိုင်ငံမှာပထမအဆုံးတွေ့ရှိတဲ့ဗီဇပြောင်းကိုဗစ်ရောဂါအသစ်အိုမီကရွန်လူနာအဖြစ်သေချာသလောက်ဖြစ်နေပြီဆိုပြီးညွှန်ချုပ်ကပြောဆိုခဲ့ပါရယ်စိတ်သိပ္ပံဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာစူပါဂရစ်ပြောဆိုသွားတဲ့အထက်မှာအသက်35နှစ်အရွယ်အမျိုးသားတဦးထိုင်းနိုင်ငံကိုရောက်ရှိလာချိန်မှာထိုင်းဘက်ကကိုဗစ်စစ်ဆေးတဲ့RT PCR စမ်းသပ်မှုလုပ်ခဲ့ရမှာတော့ဗီဇပြောင်းကိုဗစ်ရောဂါအမျိုးအစားသစ်ကိုတွေ့ရှိခဲ့ကြောင်းပြောကြားခဲ့ပါတယ်။ရောဂါထိန်းချုပ်ရေးဌာနအကြီးအကဲဒေါက်တာ Opas ကအိုမီကရွန်ပိုးကူးစက်ခံရသူဒီစီးပွားရေးသမားဟာထိုင်းနိုင်ငံကိုမရောက်ခင်တနှစ်အလိုမှာစပိန်မှာနေထိုင်ခဲ့တဲ့အမေရိကန်နိုင်ငံသားဖြစ်ကြောင်းပြောကြားခဲ့ပါတယ်။ဒီအမျိုးသားဟာနိုဝင်ဘာလ28ရက်နေ့မှာစပိန်မှာ RT PCR စမ်းသပ်မှုကိုခံယူခဲ့ပြီးအာရက်စော်ဘွားများနိုင်ငံကနေတဆင့်ထိုင်းနိုင်ငံကိုထွက်ခွာလာခဲ့ကြောင်းဒေါက်တာ Opas ကပြောကြားခဲ့ပါတယ်။သူဟာ Johnson & Johnson ကာကွယ်ဆေးထိုးပြီးသားသူလို့လည်းဆိုပါတယ်။ပြီးခဲ့တဲ့တောက်ကြနေတုန်းကတော့သူ့ကိုအသေးစိတ်ဆစ်ဆဲမှုလုပ်ခဲ့ပြီးအခုလက်ရှိဆေးရုံမှာဆေးကုသမှုခံယူနေတယ်လို့လည်းပြောကြားခဲ့ပါတယ်။ထိုင်းနိုင်ငံမှာတော့ဗီဇပြောင်းကိုဗစ်ရောဂါပိုးသစ်အိုမီကရွန်ကိုအနီးကပ်စောင့်ကြည့်နိုင်ဖို့ထိုင်းနိုင်ငံရဲ့နေဆက်တရဲ့လုံခြုံရေးကိုတိုးမြင့်ပြီးအထူးကျမှတ်ဆစ်ဆေးဖို့နဲ့နိုင်ငံသားတွေကိုကျန်းမာရေးအရပြန်လည်တင်းကျပ်စွာဆစ်ဆေးဖို့တွေကိုထိုင်းဝန်ကြီးချုပ်ပရာယုတ်ကျန်အိုချာကနိုဝင်ဘာလ30ရက်နေ့ကဌာနဆိုင်ရာတွေကိုညွှန်ကြားချက်ထုတ်ပြန်ထားပါတယ်။ဗီဇပြောင်းကိုဗစ်ရောဂါပိုးသစ်အိုမီကရွန်ထိုင်းနိုင်ငံတည်းဝင်ရောက်ကူးစက်ပြန့်နှံ့လာမှုကာကွယ်တဲ့အနေနဲ့အာဖရိက၈နိုင်ငံကခရီးသွားတွေကိုပြည်ဝင်ခွင့်မပြုတော့ပေမဲ့ပြီးခဲ့တဲ့နှစ်ပတ်အတွင်းအာဖရိကနိုင်ငံတွေကနေဝင်လာတဲ့ခရီးသွား800နီးပါးရှိခဲ့တာပါဒီအတွက်ထိုင်းပြည်သူတွေကြားစိုးရိမ်ပူပန်မှုတွေရှိနေတယ်လို့မြန်မာအလုပ်သမားတွေကြားမှာလည်းကူးစက်မှုအသစ်တွေဖြစ်လာရင်အရင်လိုအလုပ်တွေပိတ်ပစ်လိုက်မှအလုပ်တွေထိခိုက်လာမှာကိုစိုးရိမ်မှုတွေရှိနေတယ်လို့လည်းအလုတ်သမားရေးဆောင်ရွက်နေသူတွေကပြောဆိုခဲ့ပါဗျ။ထိုင်းနိုင်ငံမှာမြန်မာရွှေ့ပြောင်းလို့သမား၃သန်းထက်မနည်းအလုတ်လုပ်ကန်နေကြတာဖြစ်ပြီးထိုင်းနိုင်ငံအတွင်းကိုဗစ်ကူးစက်မှုတွေဖြစ်ချိန်မှာတော့မြန်မာအလုတ်သမားသိန်းခန့်လောက်ကိုဗစ်ကူးစက်မှုတွေဖြစ်ခဲ့ပါတယ်ရှင်
။ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကထိုင်းမှာ Omicron ကိုဗစ်အတည်ပြုလူနာတွေ့ရှိခဲ့တဲ့အကြောင်းကိုတင်ပြခဲ့တာပါခင်ဗျာ။VOR ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာပေးဖို့လိုတဲ့သောရရှင်နားဆင်လို့တဲ့တေးသချင်းတောင်းကျင်တယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာမကြခင်မှာပဲသတင်းပေးဖို့ချက်တစ်ပုဒ်နဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ blogger တွေပြောသမျှတက်တန့်ရောင်သတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါမှာပါ လူရုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင်ကျူတောက်ချက် 70B အေရှာဘင်ဂျူရူချန်နယ်တရားတက်တမောင်ဟုတ်ထိုင်းကွန်6ဂျူရူချန်နယ်တရား29ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူရူဖမ်းယူမှုအသေးစိတ်အချက်လက်ကိုပြည်ဝင်မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ပြည်ဝင်မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မင်္ဂလာနံနက်ခင်းပြုကြပါစီခင်ဗျာ မြန်မာစံတော်ချိန်မနက်6:00ကျော်ရှိပါပြီ။VOA အမေရိကန်တန်ကအင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအခုထုတ်လွှင့်ပေးနေတဲ့လိုင်းနံပါတ် 36 VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲဒါရိုက်တင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ရွေးအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေ၊ပြောသမျှနဲ့တက်တန့်ရောင်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။ အဲ့ဒီအစီအစဉ်နဲ့မတိုင်ခင်မှာအရင်ဦးဆုံးသတင်းပေးပို့ချက်တစ်ပုဒ်ကိုလည်းတင်ဆက်ချင်ပါတယ်။ပြည်သားပြောင်းအိုမီကရွန်ကိုဗစ်ပိုးသစ်ကူးစက်သူတွေအိန္ဒိယနိုင်ငံမှာပါတွေ့ရှိလာရပြီးမို့သူနဲ့နေဆက်ချင်းထိစပ်နေတဲ့သကိုင်းတိုင်းကလေးမျိုးကနေပြန်တန်းပြေးဆွဲတဲ့ပြည်တွင်းလေကြောင်းခီးစဉ်အားလုံးကိုရက်အကန့်အသတ်မရှိပြေးဆွဲခွင့်ပိတ်ပင်လိုက်ပါတယ်။ကိုဗစ်တတိယလှိုင်း
ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရဲမွန်ပြောပြပေးပါအောင်ဗျာ
COVID မျိုးရိုးဗီဇပြန် Omicron တွေ့ရှိတဲ့နိုင်ငံတွေထဲမှာအိန္ဒိယနိုင်ငံနဲ့ပတ်ဝန်းလာလို့မြန်မာအိန္ဒိယနယ်စပ်ဒေသကခရီးသွားတွေလိုက်ပါစီနေတဲ့တဲ့ကလေးမျိုးကပြည်တွင်းလေကြောင်းလိုင်းခီးစဉ်တွေကိုယာယီရက်ဆိုင်တယ်လို့ဒီဇင်ဘာလ5ရက်ရက်စွဲနဲ့လေကြောင်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားပါတယ်။ကလေးမျိုးလေကြောင်းခီးစဉ်တွေကတဆင့်ယောဂပိုးဝင်ရောက်မှာကိုထိန်းချုပ်နိုင်မှုအတွက်ကျန်းမာရေးဝန်ကြီးဌာနကညှိနှိုင်းလာလို့ဖြစ်တယ်လို့ထုတ်ပြန်ချက်မှာရေးထားပါတယ်။စစ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအခြေအနေတွေကြောင့်ကလေးမျိုးကကုန်းလန်းသွားလာရေးလမ်းကြောင်းတွေကခက်ခဲနေချိန်မှာလေကြောင်းလိုင်းကိုသာအဓိကအားထားနေရတာမို့အခုလိုညွှန်ကြားချက်ထုတ်လိုက်တာဟာမဖြစ်မနေကိစ္စမျိုးတွေအတွက်သွာလာဖို့လိုသူတွေအတွက်ခက်ခဲသွားနိုင်တယ်လို့ကလေးမျိုးကိုဗစ်တိုက်ဖျက်ရေးတာဝန်ရှိသူတို့ကပြောပါတယ်
နိုင်ငံရေးချင်းတွေရဲ့မငြိမ်သက်တာတွေကြောင့်မလို့မသွားတဲ့ခီးတွေပဲရှိရလေကြောင်းပိတ်လိုက်တာတော့ကလေးမျိုးမှာအဆက်အသွယ်အကောင်းဆုံးတစ်ခုဆိုလို့လေကြောင်းမရှိတော့လေကားလမ်းတွေလည်းဟိုဘက်အဖက်ဖက်ရကအကုန်လုံးကဆက်ဆက်သွားပြီလေသွားတာလာတာအဲ့ဒါပိတ်လိုက်တယ်ဆိုနည်းနည်းတော့ခီးသွားလာရင်ဆက်ဆက်တော့ဆက်ဆက်ပါနော်ဒီ Omicron က release လို့ကလည်းအလေးထားတယ်ဟာပြီးတော့ဒါတကယ်ပြင်းပြင်းဖြစ်လာဖြစ်လာလေပေါ့နော်ကျွန်တော်တို့ဒေတာကိုလည်းဒီပိုးကရောက်လာအောင်တဲ့သဘောပဲကျောက်လာလို့ရှိရင်လည်းကျွန်တော်တို့အနေနဲ့အဲ့လိုကြိုတင်ကာဝေးရေးပြီးပေါ့နော်ထိတ်ထုတ်တာကတော့မထိတ်ထုတ်နိုင်ဘူးဒီတိုင်းပဲပြန်အောင်မှာပဲပြန်လို့ရှိရင်ဘယ်လိုတုံ့ပြန်နိုင်မလဲဆိုတာနဲ့ပဲသွားရမယ်ရှင်ပေါ့ကွာကုသရေးနဲ့ပဲသွားရမှာပေါ့ဗျာကျွန်တော်သွားရမှာတော့ကာဝေးရေးတော့မသွားနိုင်ဘူးလို့ထင်တာ
မြန်မာနိုင်ငံမှာကြဲကြဲပြန့်ပြန့်ကူးစက်ဖြစ်ပွားခဲ့တဲ့ကိုဗစ်တတိယလှိုင်းတုန်းကကလေးမျိုးမှာယောဂပိုးကူးစက်ခံရသူနဲ့တိတ်ဆုံးသူအများအပြားရှိခဲ့ပါတယ်ကိုဗစ်ကယောဂါကြောင့်တိတ်ဆုံးသူဥယေကတရားဝင်ထုတ်ပြန်လာတဲ့ကိန်းဂဏန်းတွေမှာရာဂဏန်းလောက်သာရှိခဲ့ပေမဲ့လက်တွေ့မြေပြင်မှာဆောင်ရွက်ခဲ့သူတွေရဲ့ကိန်းဂဏန်းအရဆိုရင်တော့1300ဝန်းကျင်အထိရှိပါတယ်။အခုကိုဗစ်မျိုးသစ်အိုမီကရွန်ရှိနေပြီဆိုတော့ပြည်သူတွေသိထားပေမဲ့ကြိုတင်ကာကွယ်ရေးပိုင်းအလေးထားလိုက်နာတာမျိုးတိတ်မတွေ့ရဘူးလို့ကလေးမျိုးကိုဗစ်တိုက်ဖျက်ရေးမှာပတ်ဝန်းကျင်သူကပြောပါတယ
်။ကလေးမျိုးမှာတော့ကိုဗစ်နဲ့ပတ်သက်ပြီးတော့အခြေအနေကတော်တော်ညှိပါပါတယ်။ကာကွယ်ထိန်းချုပ်မှုပိုင်းကတော့မတ်တက်တဲ့လုံးက55ခန်းလုံးမဆက်ခန်းလုံးတော့ရှိသေးတာ။ဒီတော့ခုမျိုးခွဲပေါ်တယ်ပါညာတော့ကြားတယ်ပေါ့နော်။ဒါတူတူလေးတော်တော်များသိကြတယ်ဒါပေမဲ့သူတို့တိတ်ကြောက်တဲ့ပုံလည်းမပေါ်တော့ဘူး။အဲ့လိုတူတူပြင်ဆင်မှုပါညာလည်းမတွေ့ရဘူး
။မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းဆက်နေတဲ့အိန္ဒိယနဲ့ထိုင်းနိုင်ငံတို့မှာ Omicron COVID မျိုးသစ်ကူးစက်သူတွေရှိနေပြီလို့သက်ဆိုင်ရာကျန်းမာရေးဌာနတွေကထုတ်ပြန်ထားပါဗျ။မြန်မာနိုင်ငံမှာတော့ဗီဇပြောင်းပိုးသစ်ကူးသူရှိတယ်ဆိုတဲ့သတင်းမကြားရသေးပါဘူး။ပိုးသစ်ကိုကာကွယ်နိုင်မှုလူချင်းခက်ခွက်ကွာနေဖို့နှာခေါင်းစည်းတက်ဖို့စတဲ့သတိပေးမှုတွေကိုတော့ကျန်းမာရေးဌာနကထုတ်ပြန်နေပါဗျ။ကိုဗစ်ကရောဂါကာကွယ်ဆေးထိုးတဲ့အစီအစဉ်တွေကိုလည်းတနင်္ဂနွေလုံးအတိုင်းအတာနဲ့လုပ်နေပါဗျ။ကျန်းမာရေးဌာနရဲ့ကိုဗစ်ကာကွယ်ဆေးထိုးအစီအစဉ်အရတချို့နေရာတွေမှာလွယ်လွယ်ကူကူဆေးထိုးနိုင်ကြသူတွေရှိတယ်လို့တချို့နေရာတွေမှာတော့ဆေးထိုးဖို့စောင့်ဆိုင်းနေကြရသူတွေလည်းရှိနေပါဗျ။ကလေးမျိုးကလူတချို့ကတော့အိန္ဒိယကနေကာကွယ်ဆေးလှမ်းပါပြီ။ကိုအစီအစဉ်နဲ့ကိုထုံးနံတာတွေလည်းရှိတယ်လို့ကလေးမျိုးဒေသခံသူကပြောပါတယ်
။ကာကွယ်ဆေးထိုးတာတွေကလေတချို့ကျဲမိုင်ဆွေးနေတဲ့လူကတော့ကွာနကိုဒီအိန္ဒိယဘက်ကနေလာတဲ့တချို့ဆေးတွေပေါ့နော်။တစ်ခါထိုးရင်5000နဲ့ထိုးကြရတယ်လည်းရှိတယ်။တခြားလူတွေကတော့သူတို့ထိုးပေးတဲ့ဆေးကိုသွားထိုးရလည်းရှိတယ်။ဘာသူတို့ကဘာယူလဲဆိုတော့ အင်းအောင်လူမိတ်တူတော့နော်။နောက်မတ်မုံနဲ့မိတ်တူတော့ပေးရတယ်ပေါ့အချက်လက်တွေချေရတယ်။အဲ့တော့ဒီနိုင်သူတို့နဲ့မပူပေါင်းကျင်တဲ့လူကတော့သူတို့ထိုးပြည့်ဆေးသွားမထိုးရွာပိုက်နေပုံများတယ်ဆေးလာထိုးတာလေ။တော်များများကားတွေအပြည့်အပြည့်နေတယ်ဒီရက်ကတော့အရင်ရက်ကတော့မိုးရတယ်ဆိုတော့အရင်ရက်တည်းတော့တောက်လျှောက်တွေ့တယ်။ကားစီးလိုက်စီးလိုက်သွားသွားထိုးကြတာ။ဒီကလေးမျိုးတောင်ပိုင်းဘက်ကလာရပုံများတာပေါ့
။ Omicron COVID ပိုးတဲ့နိုင်ငံနဲ့ဝင်ရောက်မလာနိုင်အောင်နိုင်ငံတကာဝင်ပေါက်တွေနဲ့နေဆက်ဒေတာတွေမှာလူဝင်လူထွက်စစ်ဆေးရာဓာတ်ခွဲစစ်ဆေးရာတွေကိုဆောင်ရွက်သွားမယ်လို့ကျန်းမာရေးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးက VOA နဲ့အင်တာဗျူးမှာဖြေထားပါဗျ။အခုအိန္ဒိယနေဆက်ဒေတာကလေးမျိုးကပြည်တွင်းလေကြောင်းလိုင်းခီးစဉ်တွေကိုယာယီပိတ်လိုက်တာဟာကိုဗစ်ပိုးနဲ့ပတ်သက်လို့ပြည်တွင်းမှာပထမဆုံးဆောင်ရွက်တာလို့ပြောလို့ရပေမဲ့တနိုင်ငံလုံးအတိုင်းအတာနဲ့ပိုပြီးတင်းတင်းကြပ်ကြပ်လှုပ်တဲ့နယ်လို့ဝေဖန်ထောက်ပြတာတွေလည်းရှိနေပါဗျ။ဗီဇာပြောင်း Omicron COVID ပိုးတဲ့နဲ့ပတ်သက်လို့သိပ္ပံပညာရှင်တွေကအတိအကျသိနိုင်အောင်စ조사နေချိန်မှာကိုဗစ်ကာကွယ်ဆေးထိုးကြဖို့နဲ့အားဖြည့်ကိုဗစ်ကာကွယ်ဆေးထိုးကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာတော့ကိုဗစ်ကာကွယ်ဆေးအကြိမ်ပြည့်ထိုးနှံပြီးသူက70သန်းကျော်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ
။ဗီဇာပြောင်းကိုဗစ်ပိုးသင့်တဲ့ကလေးမျိုးကစိုးရိမ်မှုတွေအကြောင်းကိုကိုရဲမွန်ပြောပြခဲ့တာပါခင်ဗျာ။ဒီကိုဗစ်ပိုးနဲ့ပတ်သက်တဲ့သတိထားစရာတွေကိုလည်းကျွန်တော်တို့မျှဝေခြင်းပါတယ်ဗျာ။
လူခုခံရတဲ့ virus ဒါမှမဟုတ် bacteria ရောဂါပိုးတမျိုးမျိုးဝင်ရောက်လာရင်အရေအတွက်ပွားပြီးတော့ class C တွေကိုတိုက်ခိုက်ပါရင်ဒါကိုရောဂါကူးစက်မှုလို့ခေါ်ပါတယ်။ဒီလိုပြင်ပကဝင်ရောက်လာတဲ့ပိုးလေးတွေကိုခန္ဓာကိုယ်ခုခံစနစ်ကသိရှိပြီးသွေးဖြူဥတွေသုံးလို့ကာကွယ်ရေးနည်းလမ်းနှစ်မျိုးနဲ့ခုခံပါရင်ပထမတစ်ခုကအလိုလျောက်ပင်ကိုခုခံရတဲ့ဖြစ်ပါရင်ဒီမှာဖန်ဆာ cell တွေကအဓိကပါ။သူတို့ကကိုယ်ခံရတဲ့ထိုးပေါက်ဝင်ရောက်လာသူတွေကိုဝါးမျိုးပြီးဖျက်ဆီးပစ်တာပါ။ဖန်ဆာဆဲတွေကဖန်ယူအစိတ်အတော့တွေကိုဖယ်ရှားဒီလိုမြန်ဆန်ပြီးတော့ထိခိုက်တဲ့နေရာကနေတံပြန်မှုကရောဂါကူးစက်မှုကိုရပ်တန့်ဒါမှမဟုတ်နှေးကွေးစေပါရင်ဓာတ်နဲ့တွေမလုံလောက်ပါဘူးဒီမှာသွေးပြူဆဲတွေလိုအပ်ပါရင်ခုခံဆဲတွေဖြစ်ပြီးတော့သူတို့ကဇီဝအမတ်သားကိုကြည့်ပြီးတော့ရန်သူကိုခွဲခြားသေးပါရင်သွေးပြူဆဲတွေက virus တို့ bacteria တို့ကိုတိုက်ခိုက်တာပါရန်သူဇီဝအမတ်သားကိုတွေ့တာနဲ့သွေးပြူဥတွေအရေးအတွက်ပွားလိုက်ပါရင်ဒီမှာသွေးပြူဥဘေးမျိုးစားကပရိပစ္စည်းတွေအများကြီးထုတ်ပေးနိုင်ပါတယ်။ပရိပစ္စည်းတွေခန္ဓာကိုယ်အနှံ့လှည့်လည်သွားပြီးတော့ဇီဝအမတ်သားအတိုင်းလိုက်ရှာပိုးတွေကိုစွမ်းသိအောင်လုပ်နောက်ဖန်ဆာဆဲလ်တွေကဖြောက်ဖျက်ပေးလိုက်တာပါ။တီသွေးပြူတွေကတော့ရန်သူကိုရှောက်ဖွေပြီးတော့ထိခိုက်တဲ့ဆဲလ်တွေကိုဖျက်ဆီးပစ်ပါတယ်။ဒီမှာပြဿနာကရောဂါပိုးရဲ့ဇီဝအမတ်သားကိုတွေ့တွေ့ချင်းခုခံအားစနစ်ကတုံ့ပြန်မှုနှိမ့်ကွေးတာပါ။ပြန်တိုက်ဖို့ရက်တော်ကြာတယ်လို့ရောဂါပိုးတွေတေချာအမြင့်တွေစီဖို့အချိန်ရသွားစေပါရဲ့။ကံကောင်းတာကခန္ဓာကိုယ်ကရန်သူကိုမှတ်မိနေတာပဲဖြစ်ပါရဲ့။ပိုးကုဆက်ခံလိုက်ရတဲ့ဆိုရင်ပဋိပစ္စည်းတွေနဲ့သွေးပြူဆဲလ်တွေကဒီပိုးကိုမှတ်ထားလိုက်ပါရဲ့။ဒီတော့နောက်တစ်ခါဝင်လာရင်တန်းပြီးတော့တိုက်ထုတ်နိုင်ပါရဲ့။ရောဂါပိုးအစွမ်းမပြနိုင်ခင်ခုခံအားစနစ်ကမြင်မြန်လက်ဦးမှုယူပြီးတော့တိုက်ထုတ်ပါရဲ့။ကာဝယ်ဆေးကလည်းခုခံအားစနစ်ရဲ့မှတ်ဉာဏ်ကိုအသုံးချထားတာပါ။ကာဝယ်ဆေးကပိုးကုဆက်အောင်ပနာမဖန်တီးခုခံအားစနစ်ကိုလေ့ကျင့်ပြီးယောဂါပိုးကိုပြန်တိုက်ထုတ်ဖို့လက်နဲ့ပြင်ဆင်ခိုင်းထားတာဖြစ်ပါ၏။ယောဂါဖြစ်တဲ့ပိုးဖြစ်ဖြစ်မတန်ဆွမ်းအောင်လုပ်ထားတဲ့ပိုးပိုးနည်းနည်းပဲဖြစ်ဖြစ်ခန္ဓာကိုယ်ထဲထည့်လိုက်ပါ၏။ဒီမှာကာဝယ်ဆေးကလူကိုမဖျားနာစေဘဲနဲ့ခုခံအားကိုပြန်တိုက်ခိုင်းတာပါ။တိုက်ခိုက်မှုကိုတံပြန်မှုပြင်ဆင်တဲ့အနေနဲ့ယောဂါပိုးပြင်ပကဝင်လာတာကိုသတိထားမိမယ်။သွေးဖြူမှတ်ဉာဏ်ဆဲလ်နဲ့ပဋိပစ္စည်းကိုထုတ်လုပ်ပေးတာပါ။အဲ့ဒီပဋိပစ္စည်းနဲ့သွေးပြူဥတွေကအချိန်ကြာလာတာနဲ့များပျောက်သွားတယ်လို့တခါတလေကာဝယ်ဆေးကထပ်ထိုးပေးဖို့လိုအပ်ပါတယ်ရှင
်ကျွန်တော်တို့ခြေရတဲ့မြန်မာပြည်သူပြည်သားတွေလည်းကိုဗစ်ကပ်ဘေးလှိုင်းအသစ်ကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ်ခင်ဗျာအခုတော့စီးပွားရေးကဏ္ဍဖြစ်ပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးကတစားစပြိုလဲလာနေပြီးတရားမဝင်ကုန်သွယ်ရေးပိုဖြစ်ထွန်းလာပြီး2022ခုနှစ်မှာဖွံ့ဖြိုးမှုမရှိတော့တဲ့အခြေအနေရောက်သွားနိုင်တယ်လို့ကြွမ်းကျင်သူတွေကခံမှန်းနေကြပါတယ်။တော်မီဝေါ်ကာရဲ့သတင်းဆောင်မကိုဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်အဖြစ်နဲ့မတ်သိန်ကြီးထိုက်ကတင်ပြထားပါတယ်ဗျာ
။ဟေးဖွိုင်လာကဆင်အနာတင်ခံရပြီးတဲ့နောက်မြန်မာနိုင်ငံရဲ့စီးပွားရေးကထိုးကျသွားပါတယ်။ကျန်းမာရေးဝန်ထမ်းတွေရှင်းနေတွေဆရာတွေနဲ့အင်ဂျင်နီယာတွေအပါအဝင်ထောင်ပေါင်းများစွာသောပြည်သူတွေဟာဆေးဥချုပ်ရေးလက်အောက်အမှုထမ်းဖို့ညှင်းဆန်ခဲ့ကြပြီးဆန္ဒပြကြပါတယ်။ ဆရာနာသိမ့်ပြီးနောက်ရက်ပိုင်းအတွင်းမှာပဲရက်ဖက်အာဏာဖီဆတ်မှုလှုပ်ရှားမှု CDM ကိုစတင်ခဲ့ကြတာပါစစ်တပ်ထိန်းချုပ်တဲ့စီးပွားရေးကိုထိုးနှက်ပြီးစစ်အုပ်ချုပ်ရေးစန့်ကျင်ရေးလှုပ်ရှားမှုမှာလုံသားအင်အားဒူကြီးလည်းပါဝင်ခဲ့ပါတယ်လှုပ်ရှားမှုစပြီးမကြာခင်မှာပဲဘန်ဝင်တန်းတွေလည်းပူးပေါင်းပါဝင်လာပြီးအလုပ်မစင်ကြတော့ပါဘူးလူထုနဲ့စီးပွားရေးလုပ်ငန်းတွေတင်မဟုတ်ဘဲစစ်တပ်ကိုပါငွေကြေးလဲပတ်စည်းစိမ်မှုပြဿနာတက်စီခဲ့ပါတယ်။ဆရာနာသိမ့်ပြီးနောက်ကာလတစ်လျှောက်လုံးမှာလဲစစ်တပ်ပိုင်းဒါမှမဟုတ်လဲစစ်တပ်နဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေအကြီးအကျယ်သပိတ်မှောက်ခံရပါတယ်။စစ်ကောင်စီတပ်ဖွဲ့တွေနဲ့အတိုက်အခံဖွဲ့တွေကြားတိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်လာတာကြောင့်လဲအသက်အန္တရာယ်ဆွေးရင်ကြတဲ့ထောင်နဲ့ချီတဲ့အလုပ်သမားတွေထာနေပြန်ကြပါတယ်။ပိတ်သိမ်းရတဲ့စက်ရုံတွေနဲ့စီးပွားရေးလုပ်ငန်းတွေလည်းရှိတာကြောင့်အလုပ်လက်မဲ့ဖြစ်မှုနဲ့ဝင်ငွေဆုံးရှုံးမှုလည်းများလာပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလအတွင်းထိုင်းနိုင်ငံရဲ့နိုင်ငံခြားသတင်းထောက်များအသင်းကကမကထလုပ်တဲ့အခမ်းအနားတစ်ခုမှာနီကေးအေရှားရဲ့အယ်ဒီတာဂွင်းရော်ဗင်ဆန်ကမြန်မာနိုင်ငံတွင်းစီးပွားရေးအကျပ်တဲတချို့ကိုထောက်ပြသွားပါတယ
်။ It's clear that we are seeing both boom and bust in Myanmar right now.
လက်ရှိမြန်မာနိုင်ငံမှာစီးပွားတက်လာတာနဲ့ကျသွားတာနှစ်မျိုးစလုံးကိုတွေ့နေရပါတယ်တဲ့တရားမဝင်စီးပွားရေးဖွံ့ဖြိုးလာနေပြီးတရားဝင်ဓမ္မမဟုတ်လဲပြည်တွင်းဈေးကွက်စီးပွားရေးကပြိုလဲလာနေပြီဆိုတဲ့သဘောထားတွေရှုမြင်ချက်တွေလည်းများလာနေပါတယ်လို့ Gwyn Robinson ကပြောသွားတာပါဖိနှိပ်ဖြိုခွင်းမှုတွေဆက်ဖြစ်နေတာနဲ့အတူမြန်မာစစ်တပ်ရဲ့လုပ်ငန်းကြီးတွေဟာလည်းအမေရိကန်ဗြိတိန်နဲ့ဥရောပတမကတို့ရဲ့ပြင်းပြင်းထန်ထန်ဒဏ်ခတ်ပိတ်ဆို့မှုနဲ့ရင်ဆိုင်နေရပါတယ်။ဒီကိစ္စကစစ်တပ်ခေါင်းဆောင်ပိုင်းအတွက်ဖိအားဖြစ်စေပါတယ်။နီကေးအေရှားရဲ့အယ်ဒီတာဂွင်းရော်ဗင်ဆန်ကအခုလိုဆက်ပြီးပြောပါတယ်
။ He reiterated calls for increased self-reliance from the people of Myanmar.
ဘူဂျုံမူဂျီမြောင်လှိုင်ကကိုယ့်ကိုယ်ကိုးကျဖို့တွန်းအားပေးနေပါတယ်။ပြည်သူတွေလောင်စာဆီရှော့သုံးကြဖို့အများပြည်သူသဲယူပို့ဆောင်ရေးကိုပို့ပြီးသုံးကြဖို့လမ်းလျှောက်ကြဖို့နောက်သွင်းကုန်တွေရှော့ပြီးထမင်းလဲရှော့စားကြဖို့ပြောပါတယ်လို့ Gwyn Robinson ပြောသွားတာပါမြန်မာနိုင်ငံရဲ့စိုက်ပျိုးရေးရေဒွက်ကုန်တပ်တုတရားစာတနဲ့ထုတ်ကုန်တင်ပို့မှုဘိုင်းကလည်းနှေးကွေ့နေပြီးကုန်ချမ်းတွေပို့ကုန်ရင်းနှီးမြှုပ်နှံမှုတွေဟာလည်း2020ပြည်နှစ်ကတည်းကရော့ချနေတာပါစီးပွားရေးလုပ်ငန်းမှတ်ပုံတင်မှုကဒီနှစ်အတွင်းမှာ44ရာခိုင်နှုန်းကျဆင်းနေကြောင်းမြန်မာကျပ်ငွေတန်ဖိုးကလည်းအရှင်းအဟုန်နဲ့အပြောင်းအလဲဖြစ်နေတယ်လို့ Nikkei Asia ရဲ့ Editor Gwyn Robinson ကထောက်ပြပါတယ်2021ခုနှစ်ဒုတိယလေးလပတ်အတွင်းအလုပ်အကန့်တသန်း2သိန်းလောက်ဆုံးရှုံးခဲ့တယ်လို့လည်းနိုင်ငံတကာအလုပ်သမားအဖွဲ့ချုပ် ILO အစီရင်ခံစာကဖော်ပြပါတယ်မြန်မာစီးပွားရေးကဏ္ဍပေါင်းစုံမှာတက်ရောက်ထိခိုက်နေတာမှာဟိုတယ်နဲ့ခီးသွွားလုပ်ငန်းဆောက်လုပ်ရေးအထည်ချုပ်လုပ်ငန်းခန္ဓာတို့မှာစူးစူးရွားရွားထိခိုက်သက်ရောက်ပါတယ်။ပြီးခဲ့တဲ့နှစ် COVID-19 ကပ်ရောဂါစခဲ့ပြီးချိန်ကစလို့စီးပွားရေးကျနေတဲ့အနေအထားလို့လဲ Robinson ကပြောပါတယ်
။ I mean the economy was beginning to collapse.
စီးပွားရေးတုန်ဆိုင်သွားပြီးအလုပ်တွေပိတ်ခဲ့ရတဲ့ဒီနေ့ချက်ချက်အသွားလာပိတ်ပင်ကန့်သတ်မှုတွေကြောင့်ဆေးအနာမသိငင်ကလေးကစီးပွားရေးပြိုလဲမှုကစနေပါပြီတဲ့။COVID-19 ပြန်ဖြစ်တာကြောင့်စီးပွားရေးအထိနာရပါတယ်လို့သူမကပြောတာပါ2021ခုနှစ်အတွင်းမြန်မာနိုင်ငံရဲ့တရားဝင်စီးပွားရေးက18ရာခိုင်နှုန်းလောက်ကျမယ်လို့ကမ္ဘာ့ဘဏ်ကဇူလိုင်လအတွင်းခန့်မှန်းပါတယ်အကျွေးယူခွင့်အဆင့်အတန်းသတ်မှတ်တဲ့ American လုပ်ငန်းကြီး Fitch Solution လုပ်ငန်းကလည်းလာမယ့် 2022 ခုနှစ်အတွင်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးမှုခန့်မှန်းချက်ကိုပြောင်းလဲလိုက်ပြီးအနောက်4.4%ခန့်နှုန်းရော့ချမယ်လို့ခန့်မှန်းလိုက်ပါတယ်။မြန်မာစီးပွားရေးဥမော်လာမယ့်အနေအထားဖြစ်လာမယ့်ပုံမရှိဘူးလို့နိုင်ငံရေးသုံးသပ်သူဦးအောင်သူငိမ့်ကရှုမြင်ပါတယ်။အိနီးချင်းနိုင်ငံတွေမှာ COVID-19 ကပ်ဘေးကနေပြန်လဲဥမော်လာတဲ့အနေအထားတွေတွေ့ရကြောင်းမြန်မာစီးပွားရေးမှာတော့လာမယ့်နှစ်အတွင်းပြန်ကောင်းလာမယ့်အရေးလက္ခဏာမတွေ့ရဘူးလို့ဦးအောင်သူငိမ့်က VOA ကိုပြောပါတယ်။တရုတ်နယ်စပ်တေပြန်ဖွင့်မဲ့အခြေအနေကြောင့်ကုန်သွယ်ရေးမှာအနည်းငယ်တိုးတက်မှုရှိလာနိုင်တယ်လို့သူကသုံးသပ်ပါတယ်။တရားဝင်စီးပွားရေးကြဆင်းလာပြီးရာဇဝတ်အဖွဲ့အစည်းတွေကြားမူးယစ်မှောင်ခိုမှုကတော့တိုးလာနေတယ်လို့ကုလသမဂ္ဂမူးယစ်ဆေးဝါးနဲ့ရာဇဝတ်မှုများဆိုင်ရာယုံ UNODC ရဲ့ဒေသဆိုင်ရာတာဝန်ခံဂျယ်ရမီဒေါက်ဂလတ်စ်ကပြောပါတယ်။
methamphetamine နဲ့ဘေးအပါဝင်တရားမဝင်စီးပွားရေးကတော့တမှုကွဲပြားတယ်လို့လဲ UNODC ရဲ့အရှိတောင်အရှဆိုင်ရာတာဝန်ခံ Jeremy Douglas ကနိုဝင်ဘာလ18ရက်နေ့ကထိုင်းနိုင်ငံနိုင်ငံခြားသတင်းတောင်များအသင်း FCCT မှာလုပ်တဲ့ပွဲတစ်ခုအတွင်းမှာပြောပါတယ်
The synthetic drug economy has proven its ability to expand
very fast. Sejwa muye sewa sibwa ye ka alin myan to che nain swa shi da ne atu be to la ni ba de de. Shan pi ne ha Asia Pacific data twain ko phyet ni de. Tia ma win muye sewa thau lou ya data ta khu phit chao. Myanmar nangan ma zee khwe sibwa ye cha sin la chein ma muye kong khu mu twain ko yauk la si pho. Alou ma shi phit ni tu re ko swae saw ni de. Tu le Jeremy Douglas ka pyo ba de shin.
မတင်ဤတိုင်းအပတ်စဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရပါပါခင်ဗျာ။လာမယ့်နှစ်မတ်လအထိ VOA ရဲ့ရေဒီယိုမီတာလိုင်းပြောင်းလဲထားတာကိုလည်းအသိပေးခြင်းပါတယ်။ VOA ကည9:00နာရီ10:00အထိထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလိုင်းနိုမီတာ19 kHz 15539လိုင်းနိုမီတာ25 kHz 11803လိုင်းနိုမီတာ32 kHz 9335တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုလိုမျိုးမနက်ခင်းတိုင်းမှာထုတ်လွှင့်နေတဲ့ဒီ video ရဲ့အစီအစဉ်တွေကိုလိုင်းနိုမီတာ32 kHz 9335နဲ့9383လိုင်းနိုမီတာ49 kHz 6153လိုင်းလမ်းမီတာ190 kHz 1505ကပါဖမ်းယူနားဆင်နိုင်တာဖြစ်ပါတယ်ခင်ဗျာအခုတော့ blogger တွေပြောသမျှအစီအစဉ်အလှည့်ရောက်ပါပြီအစီအမြင့်ဤပညာတွေပို့ပြီးတော့တိုးတက်လာဖို့သာရှိတဲ့အနာဂတ်မှာမျိုးဆက်သစ်တွေဤပညာနဲ့ရင်းနှီးနေအောင်တောင်ကိုရီးယားနိုင်ငံဆိုးမြို့တော်တောင်ဝန်ရှိသူတွေကထူးခြားတဲ့အစီအစဉ်တွေကိုလှုပ်ဆောင်နေပါတယ်။တခြင်းဆိုနိုင်ပုံပြောပြနိုင်ကပြနိုင်တဲ့ဆဲရုပ်လေးတွေကိုဆရာဆရာမတွေရဲ့တင်ထောက်ကူပစ္စည်းအဖြစ်နဲ့မြို့တော်တွေကမူကြိုကျောင်းတွေမှာထားပေးနေတာပါ။ AFP သတင်းတပုတ်ကိုအခြေခံပြီးမတ်စုမြန်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်မှာဖြစ်ပါတယ်ဗျာ။
တောင်ကိုရီးယားနိုင်ငံဆိုးမြို့တော်ကမူကြိုကျောင်းတစ်ခုမှာတင်ထောက်ခုဆက်ရုပ်ကလေးတွေနဲ့ကလေးတွေအပြန့်အလှန်စကားပြောနေကြတာဖြစ်ပါတယ်။ဆယ်လက်မလောက်သာရှိသေးတဲ့ဆက်ရုပ်ကလေးတွေကို Alpha Mini လို့ခေါ်ပါတယ်။ Generation Alpha Alpha မျိုးဆက်ကိုအစွဲပြုပြီးပေးထားတာပါ။ဒီမျိုးဆက်သစ်တွေအရွယ်ရောက်လာချိန်ဤပညာတွေကရှေ့ပြေးတိုးတက်ဖို့သာရှိနေတာမို့ဤပညာနဲ့အကျွမ်းဝင်နေအောင်လို့ခုထဲကလေ့ကျင့်ပေးထားရမယ်လို့ဆိုပြီးတော့ဆိုးမြို့တော်အစိုးရကဆက်ရုပ်ကလေးတွေကိုမူကြိုကျောင်းဆရာဆရာမတွေရဲ့တင်ထောက်ကူတွေအဖြစ်နဲ့စီစဉ်ပေးထားတာဖြစ်ပါတယ်
။ကိုယူစကောရင်းဇဘေးရေဝစီအစမီဒါဂရင်းက
ဖာလာစဉ်မူကြိုကျောင်း60ကိုဒီဆက်ရုပ်လေးတွေကျွန်တော်တို့ငှားပါတယ်။ဩဂုလကတည်းကဆိုရင်မူကြိုကျောင်း240ကိုဆက်ရုပ်တွေငှားပြပါပြီ။ဒီကျောင်းကိုတစ်လငှားခွင့်ပေးပါတယ်
။ Alpha Mini ဆက်ရုပ်ကလေးတွေကို UBTech ဆိုတဲ့တရုတ်ဆက်ရုပ်ကုမ္ပဏီကပညာရေးတင်ထောက်ကူဖြစ်အောင်လို့ရည်ရွယ်တီထွင်ဖန်တီးထားတာဖြစ်ပါတယ်။အတန်နဲ့အပြန်အလှန်တုံ့ပြန်နိုင်ကျိုးမဲ့အင်တာနက်နဲ့ချိတ်ဆက်နိုင်ညနာရီပစ္စည်းတွေကိုဖတ်နိုင်မှတ်နိုင်တဲ့ Artificial Intelligence AI ဉာဏ်ရည်တုနည်းပညာနဲ့ဖန်တီးထားတဲ့ဆက်ရုပ်တွေဖြစ်ပါတယ်။ဆက်ရုပ်ရဲ့ကိုယ်လက်တွေကိုလည်းကွေးနိုင်ဆက်နိုင်မျိုးစုံလှုပ်ရှားနိုင်အောင်လုပ်ထားတဲ့အတွက်လူသေးသေးလေးတယောက်လိုမျိုးဖြစ်နေပါတယ်။လူတလူကိုင်းညီတဲ့ program ထည့်ထားနိုင်တဲ့ Alpha Mini ဆက်ရုပ်ကလေးတွေကိုမူကြိုကျောင်းနေကလေးအသက်3နှစ်ကနေ5နှစ်အထိအတွက်ကိုင်းညီမဲ့အစီအစဉ်တွေကိုထည့်ထားပေးပါတယ်။Alpha Mini ဆက်ရုပ်ကလေးတွေကကလေးတွေနဲ့အပြန့်အလှန်တုံ့ပြန်နိုင်တဲ့အပြင်ကပြနိုင်၊တခြင်းဆူပြနိုင်၊ပုံပြောပြနိုင်၄ချိန်ကအတူလုပ်နိုင်ပါတယ်။ကလေးလေးတယောက်လိုလှုပ်ရှားနိုင်စကားပြောနိုင်တဲ့ဆက်ရုပ်ကလေးတွေကကလေးတွေရဲ့စိတ်ဝင်စားမှုကြတာကတော့သိကြပါတယ်။ကလေးတွေနဲ့စကားပြောနေချိန်ဆိုရင်ဆက်ရုပ်ကလေးတွေရဲ့မျိုးလုံးလေးတွေကဖွင့်လိုက်၊မှိတ်လိုက်အသေးပုံလေးတွေဖြစ်သွားလိုက်နဲ့ပြောနေတဲ့စကားပေါ်မူတည်ပြီးတော့ပြောင်းလဲသွားတတ်ပါတယ်။ဆက်ရုပ်ကလေးရဲ့နှစ်ဖူးနေရာမှာတက်ထားတဲ့ကင်မရာကလည်းကလေးတွေကိုဓာတ်ပုံရိုက်ပေးနိုင်ပါတယ်။ရိုက်ထားတဲ့ဓာတ်ပုံတွေကိုလည်းကျောင်းကန်းထဲကတက်ဘလက်ကွန်ပျူတာစီကိုကျိုးမဲ့ချိတ်ဆက်ပို့ပေးတဲ့အတွက်ပုံတွေကိုချက်ချင်းပြန်ပြီးချိနိုင်ပါတယ်။မူကြိုကျောင်းကဆရာဆရာမတွေအတွက်အထောက်အကူရအောင်လို့ဆက်ရုပ်ကလေးတွေကိုထားပေးထားပေးမယ်။ကလေးတွေကသူတို့ရဲ့ကစားပုံအဖြစ်မြင်နေကြပုံကြပါတယ
်။ဒူလာဘူရိုလာဂွန်ဒူရဲတို့ထိုင်ဖူလို့ဘူ
세요고대신소비아봐소인투가강강소비아바레투오까비아카이미뜨미로네두두까로레야바레 သမီးပြင်ထားတဲ့ကလတ်ထိုင်မှာသွားထိုင်ခံရပါတယ
်
ဆက်ရုပ်ကလေးတွေကကွန်ဖူတိုက်ကွက်တွေကိုတော့ကလေးတွေကိုပြသလေ့ကျင့်ပေးနိုင်ပါတယ်
ကွန်ဖူဘုန်းငေါရံဒိုရီယန်ငါတူ
ဒီမျိုးချောင်းသားလေးကဆက်ရုပ်လေးနဲ့အတူကွန်ဖူလေ့ကျင့်တာနဲ့တချင်းဆိုရတာကိုအရင်ကြိုက်တယ်လို့ပြောပြပါတယ်ဒီမျိုးချောင်းက၄နှစ်၅နှစ်အရွယ်ကလေးတွေကဆက်ရုပ်ကလေးတွေနဲ့ဆော့ကစားရတာကိုသဘောကျနေကြတာပါဆက်ရုပ်ကလေးတွေကကလေးတွေရဲ့စိတ်ကိုတက်ကြွပျော်ရွှင်စေသလိုဖန်တီးနိုင်စွမ်းကိုလည်းပိုပြီးဖြစ်လာစေတယ်လို့ဆရာမကလည်းပြောပါတယ်
이제로봇이어린이집에오고나서아이들이로봇을
클리리뽑이반디나이즈완시라아우새육들이가반보비바래클리리가새육들이놓샤아우가이드에시면짜야들로새육리위네어주레진간놓다로묘리레놓자러클리리의반디냔리뽑이러시라바래
아쿠로묘사땡간들이마틴타쿠리어피얍라레새육클리리가뜨로얼옥니아리마아사토도마고시야마리가소예니메아사아쿠아니야레어트조소자바래
그리고이제가끔가다저도동화를읽어주거나하기좀힘들어할때이저기희망
의그림을친시고봉표펴놓고캣뛰는애처럼새육들이가되게타고핏바래새육리리가봉면리고아탄니아탄타송뼈미뼈뼈삐나이너새윈사시야뼈시야까오마래
အခုလိုဆက်ရုပ်ကလေးတွေကိုတင်ထောက်ကူရီအဖြစ်မူဂျိုချောင်းတွေမှာလိုက်ထားပေးနေတဲ့အစိုးမျိုးတော်အစိုးရရဲ့ကလေးတငယ်စောင့်ရှောက်ရေးဆရာဌာနကလည်းဆက်ရုပ်တွေကိုဆရာဆရာမတွေနေရာမှာအစားထိုးဖို့မဟုတ်ပါဘူးလို့ပြောပါတယ်
။선생님을대처한다고저희는생각하지는않고요요거를선생님을도와
ဆရာဆရာမတွေကိုဆက်ရုပ်တွေကအစားထိုးနေရာယူသွားမယ်လို့ကျွန်တော်တို့ကမထင်ပါဘူး။ဆရာမတွေကိုအထောက်အကူဖြစ်စေတယ်လို့ပဲထင်ပါတယ်။ဒီနေ့အစမ်းအစီအစဉ်ပြီးရှင်းနဲ့လဲဆက်လုပ်သွားအောင်ပါပါ။ဆက်ရုပ်တွေရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့လည်းကျွန်တော်တို့လမ်းညွှန်တာတွေလုပ်သွားမှာပါ
။စိုးမျိုးတော်တဝန်းကမူဂျိုချောင်းပေါင်း300နီးပါးမှာအယ်ဖာမီနီဆက်ရုပ်ကလေးတွေနဲ့မိတ်ဆက်ပေးထားပြီးဖြစ်ပါတယ်။အခုလိုမူဂျိုချောင်းနေအရွယ်တဲကဆက်ရုပ်ကလေးတွေနဲ့ထိတွေ့အကျွမ်းဝင်အောင်ကလေးတွေကိုမိတ်ဆက်ပေးထားတာကသူတို့အနာဂတ်အတွက်အများကြီးအကျိုးရှိတယ်လို့စိုးမျိုးတော်တာဝန်ရှိသူတွေကယုံကြည်နေကြပါတယ်
။그앞으로의미래는그이런 AI 나이런도구들을잘다루는
아나가마 AI 년지두네두네뜻사인다리고벨로시만칸괴물래소라티타보뜻고예지바래아쿠루무조짱류래가사비야래뢰종가두루루지핏도래디아동웬메루저노루용지바래
아나가묘쳇뢰아니네니빈냐뜻뢰네사이미니양로아쿠루 AI 년예두니빈냐사욕클리뢰네텐자리쳇베니데စိုးမျိုးတော်အစိုးရရဲ့အစမ်းအစီအစဉ်ကို2022ခုနှစ်ဒီဇင်ဘာလအထိလိုမူလစီစဉ်ထားပေမဲ့နောက်နှစ်တွင်မှလည်းဆက်လုပ်သွားမယ်လို့တာဝန်ရှိသူတွေကပြောပါရယ် AI Mini Alpha ဆက်ရုပ်ကလေးတွေငှားရမ်းကျင်တဲ့မူဂျိုချောင်းတွေအနေနဲ့သက်ဆိုင်ရာဌာနကိုဆက်သွယ်လျှောက်ထားရမှာဖြစ်ပါရယ်တက်ကြွတဲ့မူဂျိုချောင်းတွေအရွယ်ကလေးတွေရဲ့စာသင်ခန်းတွေထဲမှာအခုလိုသူတို့ကိုတင်ကြားဖျော်ဖြေပေးနိုင်တဲ့တင်ထောက်ကူဆက်ရုပ်ကလေးတွေရှိနေတဲ့အတွက်ဆရာဆရာမတွေရဲ့ဝင်ကိုပေါ်သွားစေတာကတော့တေးချတယ်လို့ဆရာမတွေကပြောကြပါတယ်ရှင်ကျွန်မဆူမြန်မော်ပ
ါဘလော့ဂါတွေပြောသမျှအစီအစဉ်ပြီးသွားပြန်တော့တက်တန့်ရအောင်သတင်းလွှာကိုမအေးတန်တာကျော်ကတင်ဆက်မှာဖြစ်ပါတယ်ဗျာ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေကြီးမှုရေကြီးမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်းသတင်းမှမှာပြောပြပေးတော့ပါမယ်ကျမအေးသနာကျော်ပါနာမည်အကြီးဆုံးလူမဲဖက်ရှင်ဒီဇိုင်နာ Virgil Abloh တယောက်နိုဝင်ဘာလ28ရက်နေ့တနင်္ဂနွေနေ့ကပဲအသက်42နှစ်နဲ့ကွယ်လွန်သွားခဲ့ပါတယ်ပြည်သက်ကကဘာကျော်ဖက်ရှင်ဒီဇိုင်းလူဝီဗီတွန်ရဲ့အမျိုးသားဖက်ရှင်ရဲ့အဓိကဖန်တီးသူဖြစ်ပါတယ်။ Virgil Abloh ဟာကင်ဆာရောဂါကိုနှစ်ပေါင်းရင်ဆိုင်သွားခဲ့ရတာဖြစ်ပါတယ်။ Virgil ဟာတိတ်တော်တဲ့ဒီဇိုင်နာတယောက်ဖြစ်ရောမကပါဘူး။အနာဂတ်အတွက်အမြင်လဲရှိပါတယ်။စိတ်သဘောထားတိတ်ကောင်းမွန်လွန်ပြီးတော့ဉာဏ်ပညာကြီးသူတယောက်ပါလို့ LVMH လူဝီဗီတွန်ကုမ္ပဏီရဲ့တန်းထောင်ကျွေးသတိ Bernard Arnold ကကြေညာချက်မှာပြောထားပါတယ်။Virgil Abloh ဟာ American ပြည်အောင်စုကဖြစ်ပြော DJ တူလည်းဖြစ်သလိုဆက်ကူအနုပညာရှင်တယောက်လည်းဖြစ်ပါတယ်။သူက2018ခရီးကကမ္ဘာအကြီးဆုံးဈေးကြီးဖက်ရှင်ဒီဇိုင်းဖြစ်တဲ့ Louis Vuitton ရဲ့ဖန်တီးမှုဒါရိုက်တာဖြစ်လာသူပါ။သူက LVMH ကိုရောက်ခဲ့တဲ့က Streetwear ထထွားထလာပေါ်ပေါ်ပါဝတ်တဲ့ Fashion နဲ့
high-end ရေးကြီးတဲ့ fashion နှစ်မျိုးကိုပေါင်းစပ်ဖန်တီးမှုတွေလုပ်ခဲ့ပါတယ်။ပျောက်ကြားစင်ပေါင်းမီနဲ့တေချာစနစ်တကျချုပ်ထားတဲ့ကုတ်အင်ကြီးဒီလိုပုံစံမျိုးတွေကို trap hat ဖန်တီးတာဖြစ်ပါတယ်။သူ့ရဲ့ဖန်တီးမှုတွေမှာ graffiti လမ်းပေါ်စေးရေးလက်ရာ hip hop ဂီတာနဲ့ skateboard skate ပြားစီလူငယ်ရင်ကျင်းမှုတွေပျော်ဝင်နေတာတွေ့ရပါတယ်။Louis Vuitton တစ်စိတ်အနေနဲ့လူငယ်တွေပို့ပြီးအသက်ငယ်တဲ့ဖောက်သည်တွေကိုဆွဲဆောင်နိုင်မှုအတွက်ဖန်တီးမှုလည်းဖြစ်ပါတယ်။ဒီနေ့ဇူလိုင်လမှာတော့ LVMH ကသူ့ကိုလုပ်ပိုင်ခွင့်ပို့ပေးလိုက်ပြီးတော့တစ်စိတ်အစ်တွေထွင်ဖို့အတွက်ခွင့်ပြုပေးခဲ့တာပါ။သူကအာရှဒေတာဘက်ကိုဈေးကွက်ပို့ချဲ့နိုင်မှုလုပ်ခဲ့ပြီးတော့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကြောင့်ခီးသွွားလာမရဖြစ်နေချိန်မှာရှန်ဟိုင်းကိုသူ့ရဲ့ဖန်တီးမှုတွေပေးဖို့ပြသခဲ့ပါတယ်။အယောင်သေးဆုံးနဲ့ကုန်ကြီးပေါင်းမီနဲ့စုတွေအဘရသူကဆက်မှုလို့တာဒီဇိုင်းအပေါ်ဝတ်တွေကိုပြသခဲ့ပါတယ်။သူကကင်ဆာဖြစ်ချိန်မှာတော့တော်တော်ကိုဆိုးရွားပြင်းထန်တဲ့ကင်ဆာဝေဒနာတစ်မျိုးကိုနှစ်နှစ်ကြာခံစားသွားခဲ့ရတာပါ။သူဟာခေတ်သစ်ဖန်တီးနိုင်မှုရဲ့အဓိကအစိတ်အပိုင်းတစ်ခုဖြစ်ခဲ့ပါတယ်လို့ LVMH ကပြောကြားခဲ့ပါတယ်ရှင
် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find
it ဒီတက်ရောင်တွင်တော့အစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်တယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မေးသနာကြော်တင်ဆက်တဲ့တက်တန့်ရောင်သတင်းလွှာတွေပဲဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထက်ကပြောပြပေးပါအောင်ဗျာ။
တရုတ်မှာကျင်းပမယ့်2022ခုနှစ်ဘေကျင်းဆောင်ရသည့်အိုလံပစ်ပွဲတော်တွေကိုအမေရိကန်ကတန်တမာရေးအရာသတိမှောက်ချောင်းအမေရိကန်အစိုးရကကြေညာပါတယ်။တရုတ်မှာလက်ရှိဖြစ်နေတဲ့ရှင်ကျန်းဒေသတွင်လူမျိုးရုံးတပ်ဖြတ်မှုနဲ့လူသားမျိုးနွယ်ပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေနောက်တခြားလူခွင့်ရေးချိုးဖောက်မှုတွေကြောင့်ဆောင်ရသည့်အားကစားပွဲတွေကိုအမေရိကန်အစိုးရဘက်ကတန်တမာရေးဒါမှမဟုတ်လဲတခြားတရားဝင်ကိုစားပြုမှုဆင်လွတ်မှာမဟုတ်ဘူးလို့အမေရိကန်သမ္မတအင်ပီရိုပြောခွင့်ရရန်ဆာကီကတနင်္လာနေ့မှာသတင်းထောက်တွေကိုပြောပါတယ်သမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်တို့ကိုနေပြည်တော်အထူးတရားရုံးကအမှုနှစ်ခုအတွက်ထောင်ဒဏ်၄နှစ်စီတနင်္လာနေ့ကချမှတ်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုချမှတ်လိုက်တဲ့ထောင်ဒဏ်ပြစ်ဒဏ်ကိုတော့စစ်ကောင်စီဥက္ကဋ္ဌကတနင်္လာနေ့မှာပဲရှော့ပေါ်မိတ်ထုတ်ပြန်ပါတယ်ဒေါင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကိုချမှတ်ထားတဲ့ထောင်ဒဏ်၄နှစ်ထဲကနှစ်နှစ်ကိုစစ်ကောင်စီဥက္ကဋ္ဌအနေနဲ့လူငယ်သက်တာကွင်ပေးလိုက်တယ်လို့မြန်မာအသံကကြေညာတာဖြစ်ပါတယ်ကုလသမဂ္ဂမှာမြန်မာနိုင်ငံနဲ့အာဖဂန်နစ္စတန်နိုင်ငံတို့အတွက်ဘယ်သူကိုကိုယ်စားပြုခွင့်ပေးမလဲဆိုတာစဉ်းစားဆုံးဖြတ်မယ်အစီအစဉ်ကိုကုလသမဂ္ဂရဲ့ကိုယ်စားလှယ်စည်းစစ်လက်ခံရေးကော်မတီ Credentials Committee ကဆိုင်ငံလိုက်တဲ့ဒီဇင်ဘာလတရနေ့ဆုံးဖြတ်ချက်ကိုဒီဇင်ဘာ6ရက်တနင်္လာနေ့မှာကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာအများသဘောတူညီချက်နဲ့အတည်ပြုလိုက်ကြပါတယ်။ဒါဟာမြန်မာစစ်ကောင်စီနဲ့အာဖဂန်ကိုသိမ်းပိုက်ခဲ့တဲ့တာလီဘန်တွေကတင်သွင်းတဲ့ကုလဆရာကိုယ်စားလှယ်တွေကိုထဲ့သွင်းစဉ်စားရွေးချယ်မှုမလုပ်တော့ဘဲညှင်းပယ်လိုက်တဲ့သဘောလည်းဖြစ်ပါတယ်။ရန်ကုန်မြို့ချင်းမြထိုင်မြို့နယ်တွင်တင်းင်းခွေနေမနဲ့ဆော့မနဲ့ပိုင်းကဆီယနာသိမ်းမှုစက်ကျင်ဆန္ဒပြပွဲကိုလုံခြုံရေးတပ်ဖွဲ့တွေကကားနဲ့ဝင်တိုက်ပြီးလက်နက်နဲ့အရက်သားတွေကိုကြီးအစ်စ်နဲ့ပစ်ခတ်ခဲ့တဲ့လောက်ရအပေါ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအပြင်းထန်ဆုံးပြစ်တင်ရှုတ်ချလိုက်ပြီးဖန်ထားတဲ့နိုင်ငံရေးအကျဉ်းသားအလုံးပြန်လွှတ်ပေးဖို့လဲစစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်ရှင
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနက်တွေအစီအစဉ်ထုတ်လုပ်ရေးမှူးကတော့ကိုရဲမွန်ဖြစ်ပါတယ်။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Dara Smith တို့ဖြစ်ကြပါတယ်။VOA ရဲ့ဒီကနေ့မနက်ခင်းအစီအစဉ်လေးကိုလိုင်းဒိုမီတာ2449နဲ့လိုင်းလမ်းမီတာ190တို့ကနေကျွန်တော်တို့တင်ဆက်ခဲ့တာပါသရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးတောကကင်းဝေးတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.